Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပြကြပါစေခင်ဗျာ View American တန်ရဲ့2016ခုနှစ်မေလ23ရက်တင်းလာနေ့ညဘက်အစည်းအဝေးကို Washington DC မြို့တော်ကနေမြန်မာစံညောင်းနေ့ည9:00 ထိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလက်190ရူကနေတရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်တော်ခင်ပြထွေးပါအမေရိကန်ပြည်တော်စုကဗီယက်နမ်နိုင်ငံအပေါ်လက်နက်တင်ပို့ရောင်းချခွင့်သိမ့်ပင်ထားတာကိုပြန်လည်ရုပ်သိမ်းပေးလိုက်ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်မြို့ပြင်ကဘော်ဒါဆောင်တစ်ခုမှာတော့ညဘက်မီးလောင်ကျွမ်းလာကြောင့်မိန်းကလေးငယ်18ဦးထက်မနည်းသေဆုံးသွားပါတယ်။တခါတူရကီနိုင်ငံအစ္စတန်ဘူးမြို့မှာတော့ကမ္ဘာဒုက္ခသည်အရေးဆွေးနွေးမှုအတွက်ကမ္ဘာကောင်းဆောင်တွေစုဝေးရောက်ရှိနေကြပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့အတူပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်ကဗီယက်နမ်နိုင်ငံကိုလက်နက်ရောင်းချမှုပိတ်ပင်ကန့်သက်ထားတာကိုရုတ်သိမ်းလိုက်ကြောင်းသမ္မတဥဘာမာကသူ့ရဲ့အာရှခီးစဉ်အတွင်းကြေညာလိုက်ပါတယ
် Given all the work we do together across the spectrum of economic, trade, security, humanitarian efforts
တရင်းနေပြီးသင်ဆက်သွားဖို့ရှိပါတယ်တခါထိုင်းနိုင်ငံကိုတောင်ကျွန်းလူသတ်မှုနဲ့တည်တံ့ချခံထားရတဲ့မြန်မာလူငယ်နှုတ်ဦးရဲ့အယူခံမှုနောက်ဆုံးအခြေအနေကိုလည်းတင်ပြပေးမှဖြစ်တယ်လို့ရှမ်းနဲ့ကချင်ဒေသကမငြိမ်မသက်ပဋိပက္ခအကြောင်းတွေကိုလည်းပြောပြအောင်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ခင်ဗျာ
အမေရိကန်ပြည်ထောင်စုကဗီယက်နမ်နိုင်ငံအပေါ်လက်နက်တင်ပို့ရောင်းချခွင့်ပိတ်ပင်ထားတာကိုပြန်လည်ရုပ်သိမ်းပေးလိုက်တဲ့အကြောင်းအမေရိကန်သမ္မတဘရက်ခ်အိုဘားမားနဲ့ဗီယက်နမ်သမ္မတဂျမ်ဒိုက်ကွမ်တို့ရဲ့ဒီကနေ့ဟနွိုင်းမြို့တော်ကပူးတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
As with all our defense partners, sales will need to still meet strict requirements, including those related to human rights.
ကျွန်တော်တို့ကာကွယ်ရေးပစ္စည်းတွေရောင်းချနေတဲ့တခြားမိတ်ဖက်နိုင်ငံတွေလိုပဲဗီယက်နမ်အနေနဲ့လက်နက်ဝယ်ယူရမှာလူခွင့်ရင်းနဲ့ဆက်ဆက်တဲ့ကိစ္စတွေအပါအဝင်ကန့်သက်ချက်တချို့ကိုတော့ထိထိကြကြလိုက်နာဖို့လိုအပ်ပါသေးတယ်။ဒါပေမဲ့ဗီယက်နမ်အနေနဲ့ကိုခုခံကာကွယ်ဖို့အတွက်လိုအပ်တဲ့စစ်ပတ်ဆိုင်ရာပစ္စည်းတွေဝယ်ယူခွင့်ရှိမှာဖြစ်ပြီးစီးအခက်ကာလအရေးမိုးနေရာတွေကိုလည်းဖယ်ရှားပြေးရပါလိမ့်မယ်။အခုပိတ်ဆို့မှုပြန်လည်ရုပ်သိမ်းပေးလိုက်တာဟာအမေရိကန်ပြည်ထောင်စုအနေနဲ့ဗီယက်နမ်နိုင်ငံနဲ့ဒေသတွေမှာရေရှည်ခိုင်မာတဲ့စစ်ပတ်ဆက်ဆံရေးတည်ဆောက်ဖို့အပါအဝင်နှစ်နိုင်ငံဆက်ဆံရေးအပြည့်အဝပုံမှန်ထားရှိနိုင်အောင်တန်ိမ့်ထန်ထားလှုပ်ဆောင်နေတယ်ဆိုတာကိုအလေးပေးဖော်ပြလိုက်တာဖြစ်တယ်လို့အမေရိကန်သမ္မတဥဘာမာကပြောသွားတာပါ။သမ္မတနှစ်ဦးတွေ့ဆုံမှုအပြီးမှာဗီယက်နမ်သမ္မတကအမေရိကန်ရဲ့လက်နက်တင်ပို့ရောင်းချခွင့်ပိတ်ပင်ချက်ရုပ်သိမ်းလိုက်တဲ့အကြောင်းကိုယုတ်တိမ်းမထင်မှတ်ပဲနဲ့သတင်းတောက်ကတွေကိုပြောလိုက်ပြီးတဲ့နောက်မှာသမ္မတဥဘာမာကအခုလိုတုံ့ပြန်ပြောကြားခဲ့တာပါ။အခုလိုဒီပိတ်ဆို့မှုတွေဖယ်ရှားပေးလိုက်တဲ့အပေါ်မှာဗီယက်နမ်ကကြိုဆိုတဲ့အကြောင်းနဲ့နိုင်ငံပူးပေါင်းဆောင်ရွက်မှုတွေနဲ့ဆက်ဆက်ရေးပူးပူးခိုင်မအောင်တိစောက်သွားဖို့နှစ်ဖက်သဘောတူညီမှုရခဲ့ကြတဲ့အကြောင်းလဲသမ္မတဂျမ်ဒိုက်ကွမ်ကပြောပါရရှင်။
အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့အာရှခီးစဉ်အတွက်မှာအမေရိကန်ကဒုတိယကမ္ဘာစစ်အတွင်းပထမဆုံးအနုမြူဘုံးကျဲခဲ့တဲ့ဟီရိုရှိမားမြို့ကိုသွားအောင်မှာဖြစ်ပါတယ်။ဒါဟာအမေရိကန်သမ္မတဖြစ်တဲ့တာဝန်ထမ်းဆောင်နေစဉ်အတွင်းဟီရိုရှိမားမြို့ကိုပထမဆုံးသွားရောက်မဲ့အမေရိကန်သမ္မတလည်းဖြစ်ပါတယ်။အခုလိုသမ္မတအိုဘားမားသွားရောက်မယ်လို့ကြေညာလိုက်တဲ့အတွက်အနုမြူဘုံးကျဲခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်အနေနဲ့တောင်းပန်တင်သလားသမ္မတအိုဘားမားအနေနဲ့ရောအဲ့ဒီကိုသွားတင်သလားဆိုပြီးတော့အခြေတင်ဆွေးနွေးမှုတွေလည်းဖြစ်လာခဲ့ပါတယ်။ဒါပေမဲ့အမေရိကန်သမ္မတအင်ဂျီတော်ကတော့သမ္မတအိုဘားမားအနေနဲ့ဘုံးကျဲခဲ့တဲ့ကိစ္စကိုတောင်းပန်မှာမဟုတ်ဘူးလို့ပြောကြားလိုက်ပြီးအဲ့ဒီတုန်းကသမ္မတဟောင်းထရူမန်ဟာမန်ကန်ရဲ့အကြောင်းချက်ပေါ်မှာအခြေခံပြီးတော့ဆုံးဖြတ်ခဲ့တယ်ဆိုတာကိုသမ္မတအိုဘားမားကအတိမတ်ပြုတယ်လို့အင်ဗျူရောပြန်ကြားရရရှိ George Arnes ကပြောပါတယ်ဒါပေမဲ့အမေရိကန်ပြည်ထောင်စုကအနုမြူဘုံးကိုအသုံးပြုခဲ့တဲ့တခုတည်းသောနိုင်ငံဖြစ်တာကြောင့်နျူကလ ියර လက်နက်မပြန့်ပွားရေးကိုဆွမ်းဆောင်တမှလှုပ်ဆောင်ဖို့အထူးတာဝန်ရှိတယ်လို့လည်းသူကပြောပါတယ်သမ္မတဥဘာမဟာဟီရိုရှိမားမြို့ကနေကြီးညာချက်ထုတ်ပြန်လာနိုင်ပွဲရှိပြီးတော့အမေရိကန်ကဘုံးကျဲခဲ့တဲ့နေရာကိုလည်းသွားရောက်ဖွယ်ရှိပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာဒီမိုကရက်တစ်ပါတီသမ္မတလောင်းရွေးချယ်တဲ့နောက်ဆုံးအဆင့်မဲပေးပွဲတွေကျင်းပပြီးစီးဖို့သတင်းနှစ်ပတ်ကြာနေသေးတဲ့အချိန်မှာနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကသူ့ကိုယ်သူသမ္မတလောင်းတယောက်လိုအပိုင်အတွက်ပြောဆိုနေတယ်လို့ဆိုပြီးပြိုင်ဘက် Vermont ပြည်နယ်ထက်လွတ်တော်အမဲ Bernie Sanders ကဝေဖန်လိုက်ပါတယ်တနင်္ဂနွေနေ့က ABC ရုပ်သံဌာနရဲ့ This Week အစီအစဉ်မှာ Mr. Sanders ကသူ့အနေနဲ့ကြာနေသေးတဲ့သမ္မတလောင်းပနမရွေးပွဲ၉ခုမှာအနိုင်ရဖို့မျှော်လင့်တဲ့အကြောင်းပြောသွားပါတယ်ကျန်နေသေးတဲ့ပြည်နယ်တွေကအကျိုးရွေးပွဲတွေမှာအနိုင်ရပြီးလာမယ့်ဇူလိုင်လနိုင်ငံလုံးဆိုင်ရာပါတီညီလာခံမှာသူ့အနေနဲ့သမ္မတလောင်းအခိုင်အမာဖြစ်လာနိုင်တယ်လို့လည်း Mr. Sanders ကအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကလူမှုစုရွေးပွဲတစ်ခုမှာသူ့ကိုထောက်ခံသူတွေကိုပြောသွားပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဟာဆိုရင်တော့တခြားပြည်နယ်တွေထက်ကိုယ်စားလှယ်ဥယျာဉ်ပိုပြီးတော့များတဲ့ပြည်နယ်ပါ။သူသာပါတီသမ္မတလောင်းဖြစ်လာရင် Republican Party ဘက်က Donald Trump အမေရိကန်သမ္မတဖြစ်မလာစေရဘူးလို့လည်း Mr. Sanders ကပြောပါတယ်။ Republican Party ဘက်မှာတော့Donald Trump ကဒီသမ္မတလောင်းပနမရွေးပွဲတွေမှာသူ့ပြိုင်ဘက်အားလုံးကိုအပြတ်အသတ်အသာစီးရခဲ့တာကြောင့်သူပဲသမ္မတလောင်းဖြစ်လာဖို့တည်ကြသလောက်ရှိနေပါလေရှင်
ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်မြို့ပြင်ကဘော်ဒါဆောင်တစ်ခုမှာညဘက်မီးလောင်ကျွမ်းလာကြောင့်မိန်းကလေး18ယောက်ထပ်မံနေသေဆုံးသွားခဲ့ပါတယ်။တနင်္ဂနွေနေ့ညကနှစ်ထပ်တသားကျောင်းဆောင်မီးလောင်မှုအတွင်းနောက်ထပ်5ယောက်လည်းဒဏ်ရာရသွားခဲ့ပြီးတော့အဲဒီက2ယောက်ကတော့ဒဏ်ရာပြင်းထန်ပါတယ်။ဒီမီးလောင်မှုအတွင်းမှာမိန်းကလေး15ယောက်ကတော့ဘာဒဏ်ရာမှမရဘဲလွတ်မြောက်သွားခဲ့ပါတယ်။သေဆုံးဒဏ်ရာရသူအများစုဟာ5နှစ်ကနေ12နှစ်အရွယ်မိန်းကလေးတွေဖြစ်ကြပါတယ်။နှစ်ထပ်ကျောင်းဆောင်ရဲ့အောက်တက်ကနေစတင်မီးလောင်ကျွမ်းနေတာဖြစ်တယ်လို့ကျောင်းရဲ့မန်နေဂျာကပြောပါတယ်။မီးလောင်ကျွမ်းတဲ့အချိန်မှာအဲ့ဒီမှာရှိတဲ့ကျောင်းသူတချို့ကအိပ်ပျော်နေကြပြီးတော့မိဘဲကျန်နေတဲ့ကျောင်းသူတချို့ကလိုင်နိုးခဲ့ပြီးမဲ့အများစုကစားနောက်တယ်ထင်ပြီးတော့ပြန်အိပ်ခဲ့ကြတယ်လို့လည်းသိရပါတယ်။ဘန်ကောက်မြို့မြောက်ဖက်ပိုင်းငါးကျော်အခွာမှာရှိတဲ့အဲ့ဒီကျောင်းဟာမူလာတန်းကျောင်းဖြစ်ပြီးတော့နေကျောင်းသားနဲ့ဆောင်းနေကျောင်းသား400လောက်ရှိပါတယ်။ကျောင်းဝင်းအတွင်းမှာယောက်ျားလေးအဆောင်နဲ့မိန်းကလေးအဆောင်နှစ်ခုရှိပြီးတော့ယောက်ျားလေးအဆောင်ကတော့မီးလောင်ကျွမ်းခြင်းမရှိဘူးလို့အဲ့ဒီပြောပါတယ်အဲ့ဒီမှာကြောက်တက်နေသူအများစုဟာတိုင်းသားလူနည်းစုဒေသတွေကနေလာပြီးတော့ကြောက်တက်နေသူတွေလည်းဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယူကနေတင်းလာနေညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်စီးရီးယားနိုင်ငံကဲရီးယားဒေသကမြို့နှမြို့မှာဒီနေ့ဘုံပေါက်ကွဲမှုတွေဆက်တိုက်ဖြစ်ခဲ့တာကြောင့်လူတရာထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းစီးရီးယားစုရပိုင်ရုံးတန်ဌာနနဲ့စီးရီးယားလူခွင့်ရေးစောင့်ကြည့်လေလာရေးအဖွဲ့တို့ကပြောပါရယ်မိတဲ့ပင်လယ်ကဲရီးယားတစ်လျှောက်စုရထိကထင်းချုံရမြို့ဂျပလာမှာအထူးကံဘုံကွဲတိုက်ခိုက်မှုတစ်ခုအပါအဝင်ဘုံလေးလုံးပေါက်ကွဲခဲ့တာပါဒီမြို့မှာပဲရော့ကက်ဒုံးကျည်3ဆင်းပြစ်လို့တိုက်ခိုက်တာကိုခံရပြီးမြို့ဝင်အနီးကဘက်စကားဂိတ်တစ်ခုကိုထိမှန်ခဲ့တယ်လူစီးရီးယားစုရသတင်းအေဂျင်စီစာနာကပြောပါရယ်ဒီတိုက်ခိုက်မှုအတွင်မှာတော့လူ53ယောက်ထက်မနည်းသေဆုံးသွားတဲ့အကြောင်းစီးရီးယားလူခွင့်ရေးလီလာစောင့်ကြည့်အဖွဲ့ကပြောပါရယ်အထေခံဘုံခွဲမှုတစ်ခုထက်မနည်းအပါအဝင်နောက်ထပ်ဘုံပေါက်ခွဲတိုက်ခိုက်မှု3ခုကတော့ဂျဘလာမြို့တောင်ဘက်60ကီလိုမီတာလောက်မှာရှိတဲ့ထာတက်စ်မြို့မှာဖြစ်ခဲ့တာပါအဲ့ဒီမြို့မှာလည်းအကြမ်းဖက်သမားတွေကလူစီကားတဲ့ဘက်စကားဂိတ်တစ်ခုကိုတိုက်ခိုက်ခဲ့တာလို့စာနာသတင်းဌာနကကြေညာပါရယ်ဒီတိုက်ခိုက်မှုအတွင်မှာတော့နောက်ထပ်လူ48ယောက်သေဆုံးခဲ့တဲ့အကြောင်းစီးရီးယားလူခွင့်ရေးလီလာစောင့်ကြည့်အဖွဲ့ကပြောပါရယ် IS ဖွဲ့နဲ့ချိတ်ဆက်နေတဲ့သတင်းဌာနတစ်ခုကတော့ဒီတိုက်ခိုက်မှုတွေကို Islamic အစွန်းရောက်တွေကလုပ်တာလို့ပြောဆိုထားပါရယ်ရှင်
ယူရိုနိုင်ငံဖလူဂျာမြို့ကို IS သွေးကြော်တွေလက်ထဲကနေပြန်လည်သိမ်းယူနိုင်ဖို့ယူရိုဆိုရတပ်ဖွဲ့တွေစတင်ထိုးစစ်ဆင်နေတာနဲ့အမျှဒီမြို့တွေမှာပိတ်မိပြီးတော့ဒုက္ခရောက်နိုင်တဲ့အရသာထောင်နဲ့ချီအတွက်ကုလသမဂ္ဂအရာရှိတွေကစိုးရိမ်နေကြပါတယ်ဖလူဂျာမြို့ကနေထွက်ခွာလို့မရဘဲအနေရကြားမှာရောက်နေတဲ့ခမန်းကြီးအိမ်တော်စုတပေါင်းလောက်အတွက်အထူးစိုးရိမ်တယ်လို့ကုလသမဂ္ဂကဒီကနေ့မှပဲပြောဆိုလိုက်တာပါပြီးခဲ့တဲ့ရက်ပိုင်းအတွင်းအိမ်တော်စု80လောက်မြို့တွေကနေထွက်ပြေးနိုင်ခဲ့ကြပေမဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေပါဝင်သူတို့တွေဟာလည်းအသက်နဲ့ရင်ပြီးထွက်ပြေးခဲ့ကြရတာလို့ဤရက်မှာရှိတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံလက်ထောက်တာဝန်ခံလိုင်လာဂျိန်းနာစစ်ကပြောပါတယ်ဖလူဂျာမြို့မှာလူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေပိုများလာနေပြီဒေသခံတွေအတွက်အခြေခံလိုအပ်ချက်တွေတောင်မရနိုင်ပဲဖြစ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်အကူအညီပေးဖို့တဲ့လမ်းကြောင်းတွေကိုဣရတ်ဆိုရတပ်ဖွဲ့တွေနဲ့လက်နက်ကိုင်အဖွဲ့တွေကဖျက်တောက်ပစ်လိုက်တာကြောင့်ပြီးခဲ့တဲ့ဒဇမာလကလေးကဒီမျိုးကိုအကူအညီတွေဘာမှမပို့ပေးနိုင်တော့ပဲဖြစ်နေတာပါဒေသခံတွေအတွက်အစားအစာဆေးဝါးနဲ့တခြားအခြေခံပစ္စည်းတွေအကြီးအကျယ်လိုအပ်နေတယ်လို့လည်းနာစစ်ကပြောပါတယ်ခင်ဗျာ
တာလီဘန်ကောင်းဆောင်မူလာအက်တာမူဆွာသေဆုံးသွားတာဟာအမေရိကန်ရဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုတိုက်ခိုက်မှုတွေဆက်လုပ်ဖို့ကြံစီနေတဲ့အဖွဲ့ကောင်းဆောင်ကိုဖယ်ရှားလိုက်နိုင်တာဖြစ်တယ်လို့သမ္မတအိုဘားမားကပြောဆိုလိုက်ပါတယ်။ဒီနေ့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတအိုဘားမားကမန်ဆွာသေဆုံးတဲ့အကြောင်းကိုပြောကြားသွားခဲ့ပြီးတော့တာလီဘန်ကောင်းဆောင်ဟာအာဖဂန်နစ္စတန်နိုင်ငံမှာကလေးငယ်တွေနဲ့အမျိုးသမီးတွေအပါအဝင်လူပေါင်းများစွာအသက်တွေဆုံးရှုံးတဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်စေပြီးတော့ရင်းကျက်ရေးကိုအလေးနဲ့ထားဆွေးနွေးဖို့အာဖဂန်စုရရဲ့ကြိုးပမ်းမှုတွေကိုပယ်ချသူဖြစ်တယ်လို့ပြောပါရယ်။ဒါ့အပြင်တာလီဘန်တွေအနေနဲ့အာဖဂန်စုရနဲ့ပူးပေါင်းပြီးခိုင်မာတဲ့ရင်းကျက်ရေးနဲ့တည်ငြိမ်မှုတွေဖြစ်ပေါ်လာစေမယ့်ပြန်လည်သိမ်းမြတ်ရေးလုပ်ငန်းစဉ်မှာပါဝင်ဖို့သမ္မတအိုဘားမားကတိုက်တွန်းလိုက်ပါရယ်။တာလီဘန်ကောင်းဆောင်မွန်ဆူဝါဟာအာဖဂန်နစ္စတန်နဲ့ဆက်နားကပါကစ္စတန်နိုင်ငံထဲမှာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်သေဆုံးသွားတဲ့ဆိုတာကိုအာဖဂန်ထောက်လှမ်းရေးကအထူးပြုပြီးတရက်အကြာမှာသမ္မတအိုဘားမားကအခုလိုပြောလိုက်ကြပါမူဆူဝါကိုအခုလိုဖယ်ရှားလိုက်နိုင်တာဟာအာဖဂန်နိုင်ငံကြီးကြီးရဲ့အထွတ်အဟတ်အတားတစ်ခုကိုအဆုံးသတ်လိုက်နိုင်တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကလည်းပြောဆိုပါရရှင်
အနာဂတ်မှာထပ်မကြုံရနိုင်တဲ့ဒုက္ခသည်ပြဿနာအရေးကိုကင်တွယ်နိုင်ဖို့အတွက်ခိုင်မာတဲ့ချင်းမစည်းကမ်းတွေချမှတ်ရေးရည်ရွယ်ချင်းပါတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညီလာခံကိုတက်ရောက်ဖို့ကမ္ဘာကောင်းဆောင်တွေတူရကီနိုင်ငံအစ္စတန်ဘူးမြို့မှာရောက်ရှိနေကြပါတယ်ကုလသမဂ္ဂကကမ္ဘာကထလုပ်ပြီးတော့ဒီကနေ့တလနေ့ကနေဗုဒ္ဓနေ့ထိကျင်းပမဲ့ညီလာခံဟာလက်တွေ့ကြုံနေရတဲ့ဒုက္ခသည်ပြဿနာတွေကိုကင်တွယ်ဖြေရှင်းဖို့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အားနည်းချက်တွေကိုရှင်းချပြနိုင်ဖို့တတိပေးလိုက်တဲ့သဘောလည်းဖြစ်ပါတယ်ကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်ကတော့အကူအညီလိုအပ်နေသူတွေကိုပုံမကောင်းမွန်တဲ့အနာဂတ်တစ်ခုဖန်တီးနိုင်တဲ့အထည်ဝိုင်းဝန်းကူညီပေးကြဖို့ညီလာခံတက်ရောက်သူတွေကိုတိုက်တွန်းပြောဆိုလိုက်ပါတယ်
။ We are here to shape a different future. Today we declare we are one humanity.
အခုနဲ့မတူတဲ့အနာဂတ်တစ်ခုကိုပုံဖော်နိုင်ဖို့ကျွန်တော်တို့ဒီနေရာမှာစုဝေးနေကြတာပါ။တာဝန်တွေကိုမျှဝေယူတတ်ကြတဲ့လူသားတွေဖြစ်တယ်လို့ပြောလိုပါတယ်။ကျွန်တော်တို့ရဲ့ပြဿနာတွေကိုဒီနေရာမှာအခုပဲအဖြေရှာကြရအောင်ပါ။လူတွေရဲ့အသက်တွေကိုခဲတယုံတတ်တတ်တယ်မကသူတို့တွေဘဝမှာအကုန်သိခါရှိရှိနေထိုင်နိုင်မဲ့အခွင့်အလမ်းတွေကိုလည်းဖန်တီးပေးကြရအောင်ပါလို့ဆိုပြီးအတွင်းမှုချုပ်ဘန်ကီမွန်ကပြောသွားတာဖြစ်ပါတယ်။ဥရောပမှာလက်ရှိရွှေပြောင်းဒုက္ခသည်ပြဿနာကိုစိုးစိုးဝါးဝါးကြုံတွေ့နေရတဲ့တူရကီနိုင်ငံမှာကမ္ဘာကရာလုပ်ပြီးတော့ကမ္ဘာကောင်းဆောင်နဲ့ကုလသမဂ္ဂတာဝန်ရှိသူ125ဦးကျော်ပါဝင်ပြီးညီလာခံကျင်းပခဲ့တာဖြစ်ပါတယ်။တူရကီဟာလောလောဆယ်မှာဆီးရီးယားကထွက်ပြေးရောက်ရှိလာတဲ့ဒုက္ခသည်1.8တန်းကိုလက်ခံထားတာဖြစ်ပါတယ်ခင်ဗျာ။Manchester United အသင်းကနီးပြလူဝီဗန်ဟောကိုနီးပြရာထူးကနေထုတ်ပယ်လိုက်ပါပြီ။ပြီးခဲ့တဲ့ရက်ပိုင်းကလေးကဗန်ဟောနေရာမှာမိုရီညိုနဲ့စားထိုးမယ်ဆိုတဲ့သတင်းတွေကြဲကြဲလောင်လောင်ထွက်ပေါ်ပြီးတဲ့နောက်ဒီကနေ့မှာဗန်ဟောကိုနီးပြကနေထုတ်ပယ်လိုက်ပြီလို့ဗြိတိန်သတင်းမီဒီယာတွေကဖော်ပြနေကြပါတယ်။သူ့နေရာမှာတော့မိုရီညိုနဲ့ခန့်အပ်မှာဖြစ်ပြီးတော့လာမယ့်ရက်ပိုင်းအတွင်းမှာမန်ယူနီးပြအဖြစ်နဲ့ကြေညာသွားဖို့ရှိတယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ။
ထိတန်းရောက်နိုင်ငံတကာသတင်းတွေကိုမက်ခင်ဗျူတွင်နဲ့ကိုရန်နိုင်တို့ကပြောပြခဲ့ကြတာပါ VOA နဲ့အခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ bamis@voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့နိုင်ငံတကာသတင်းနှွာတပုတ်ကိုတင်ပြပါမယ် American သမ္မတ Barack Obama ကဗီယက်နမ်ပေါ်လက်နက်ရောင်းချမ်းမှုပိတ်ပင်ကန့်သတ်ထားတာကိုရုတ်သိမ်းလိုက်ကြောင်းကြေညာခြင်းနဲ့အတူအရင်ကရန်သူတော်တွေဖြစ်ခဲ့ကြတဲ့ American ပြည်ထောင်စုနဲ့ဗီယက်နမ်နှစ်နိုင်ငံကြားဆက်ဆံရေးပိုပြီးခိုင်မာလာစေဖို့ဒီကနေ့သဘောတူခဲ့ကြပါတယ်အမေရိကန်သမ္မတရဲ့အာရှခီးစဉ်မှာအတူလိုက်ပါသတင်းယူနေတဲ့ VOA အင်ပီရောသတင်းတော့စင်ဒီစိတ်ဟနွိုင်းမျိုးကနေသတင်းပေးပို့ထားတာကိုမတ်သိန်ကြီးတိုက်ကပြောပြပါမယ
်အမေရိကန်သမ္မတဘရက်ကိုဘားမားကသူ့ရဲ့ပထမဆုံးဗီယက်နမ်နိုင်ငံခီးစဉ်အတွင်းဂုံးပြူကြိုးဆိုတဲ့အခမ်းအနားမှာဂုံးပြူတပ်ဖွဲ့ကိုစစ်ဆေးကြည့်ရှုပါတယ်ဒီနောက်မှာတော့ဗီယက်နမ်တို့အမေရိကန်အစိုးရဘက်ကအတောင့်တာဆုံးလက်ဆောင်အဖြစ်လက်နက်တင်ပို့မှုအပေါ်ကန့်သတ်ချက်ကိုပယ်ဖျက်ပေးဖို့အမေရိကန်သမ္မတကကြေညာခဲ့ပါတယ်။ဗီယက်နမ်သမ္မတထရန်တိုက်ကွမ်ကအမေရိကန်အစိုးရရဲ့ဆုံးဖြတ်ချက်ကိုကျေးဇူးတင်ပါတယ်လို့ဗီယက်နမ်ဘာသာစကားနဲ့အခုလိုပြောဆိုခဲ့ပါတယ်
။ဗီယက်နမ်ဒိုင်းစားကောင်
အမေရိကန်ပြည်ထောင်စုဘက်ကဗီယက်နမ်အပေါ်ပိတ်ပင်ထားခဲ့တဲ့လက်နက်တင်ပို့ရောင်းချမှုတားမြစ်ချက်ကိုအပြေးဝရုပ်သိမ်းပေးလိုက်တဲ့ဆုံးဖြတ်ချက်ကိုဗီယက်နမ်ဘက်ကတိတ်ကိုကျေးဇူးတင်ရှိပါတယ်ဒီလိုရုပ်သိမ်းပေးလိုက်တာကနှစ်နိုင်ငံဆက်ဆံရေးအပြည့်အဝပုံမှန်ဖြစ်သွားပြီဆိုတာကိုရှင်းရှင်းလင်းလင်းသက်သေပြလိုက်တာလည်းဖြစ်ပါတယ
်ဗီယက်နမ်နိုင်ငံကသူ့နိုင်ငံထက်29စားကြီးမားတဲ့အင်းကြီးချင်းတရုတ်နိုင်ငံဘက်ကရေပြင်ပိုင်းနဲ့အပေါ်သူ့ပိုင်ဆိုင်ကြောင်းအခိုင်အမာပို့ပြီးပြောဆိုလာမှုအပေါ်မှာလည်းသတိကြီးကြီးထားနေတာဖြစ်ပါတယ်တရုတ်နဲ့ဗီယက်နမ်နှစ်နိုင်ငံတို့ကတောင်တရုတ်ပင်လယ်ပြင်အတွင်းပိုင်နက်ဆိုင်ရာအငင်းပွားမှုကြောင့်ပုံမှန်အားဖြင့်ကွန်မြူနတီအစိုးရတွေဖြစ်တဲ့ဗီယက်နမ်နဲ့တရုတ်တို့ကြားဆက်ဆံရေးတင်းမာခဲ့ပါတယ်။ဒါပေမဲ့ဗီယက်နမ်နိုင်ငံကိုလက်နက်ရောင်းချခွင့်ပေးမဲ့ဆုံးဖြတ်ချက်ကတရုတ်ကိစ္စနဲ့မသက်ဆိုင်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်
။ Given all the work we do together across the spectrum of economic trade
စီးပွားရေးကုန်သွယ်ရေးလုံခြုံရေးလူသားချင်းစာနာတဲ့ကြိုးပမ်းမှုတွေလိုကဏ္ဍပေါင်းစုံမှာအတူတကွပူးပေါင်းဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲတိမ်ကြုံပြီးပိတ်ဆို့တားမြစ်မှုတွေချမှတ်တာမျိုးကမသင့်တော်ပါဘူး
။ဗီယက်နမ်ပေါ်အမေရိကန်တို့လက်နက်ရောင်းချခွင့်ပိတ်ပင်ထားချက်ကိုအပြည့်အဝဖယ်ရှားပေးလိုက်တဲ့အပေါ်တရုတ်အစိုးရဘက်ကသတိနဲ့ကြိုဆိုပါရယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါရယ်
။
武器禁运它本身就是一个冷战的产物，它就不应该。
冷战让产物被变大面切割，是一个高来也没有批大家没需要的用路，有啥玩意些？冷战让产物被变大面切割，赔偿被来大家，这大人年年一年，今年一天的那么他股票是没落落，怎么如果瞄准他了吧？
Australia နိုင်ငံ New South Wales တက္ကသိုလ်ကပါမောက်ခကောက်တရားကတော့တောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအတွေ့အငင်းပွားနေတဲ့တရုတ်နိုင်ငံအပေါ်စိုးရိမ်မှုတွေနဲ့အတူအမေရိကန်နဲ့ဆက်ဆံရေးတွေတိုးမြင့်ဖို့ရည်ရွယ်လာပုံရတယ်လို့သုံးသပ်ပါတယ
်။ A lot of people are saying I mean Vietnam worries about China's reaction. My sources tell me
တရုတ်နိုင်ငံရဲ့တုံ့ပြန်မှုတွေအပေါ်ဗီယက်နမ်ကစိုးရိမ်မှုတွေရှိနေတယ်ဆိုတာတော်တော်များပြောကြပါတယ်။ကျွန်တော်ရဲ့သတင်းအရင်းမြစ်တွေအရပြီးခဲ့တဲ့ဇန်နဝါရီလပါတီညီလာခံမှာအဝိဘန်ခံရဆုံးကိစ္စဟာတရုတ်နိုင်ငံကိုအယိုသေးပေးလွန်ပြီးစင်ကာပူတွန်းဆုတ်တာတွေရှိခဲ့တယ်ဆိုတဲ့ကိစ္စပါပဲဒီနောက်ပိုင်းဗီယက်နမ်ကပြပြသားသားလှုပ်လာတာတွေတွေ့ရပေမဲ့လည်းဒါဟာအမေရိကန်နဲ့အပြည့်အဝမဟာမိတ်ဖွဲ့သွားမယ်သဘောမျိုးမဟုတ်ပဲဆက်ဆံရေးတွေကိုထိညှိသွားမယ်သဘောမျိုးပါ
နိုင်ငံခြားကြီးမားတဲ့အတားအဆီးတစ်ခုဖြစ်နေတဲ့ဗီယက်နမ်ရဲ့နိုင်ငံတဲ့လူ့အခွင့်အရေးအခြေအနေဆိုင်ရာမှတ်တမ်းတွေနဲ့အတူနိုင်ငံခြားသဘောထားကွဲလဲစရာတွေရှိနေစေဖြစ်ပေမဲ့လက်မခံနိုင်စရာတွေကိုလက်ခံဆွေးနွေးနိုင်မဲ့အလားအလာတွေလည်းထွက်ပေါ်လာနေပါတယ်။ဟိုချီမင်းစီးတီးကိုမနေ့ပြန်အင်ကာနေ့မထွက်ခွာခင်အမေရိကန်သမ္မတအိုဘားမားကဗီယက်နမ်ရက်ဖက်အဖွဲ့အစည်းတွေကအဖွဲ့ဝင်နေနဲ့မြို့တော်ဟနွိုင်းမှာတွေ့ဆုံဆွေးနွေးမှာပါ။ဟိုချီမင်းစီးတီးမှာတော့ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာကိစ္စတွေဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။ပြီးခဲ့တဲ့9နှစ်အတွင်းနိုင်ငံအကျိုးတူကုန်သွယ်မှုက30နီးပါးမြင့်တက်ခဲ့ပြီးအခုဆိုရင်နှစ်စဉ်ဒေါ်လာ45ဘီလီယံအထိရှိတယ်လို့အမေရိကန်သမ္မတအင်ဂျီရောကလည်းပြောဆိုထားပါတယ်ရှင
်။မတ်တင်ကြီးတိုင်းပြောပြသွားတာပါ။အခုတော့မြန်မာသတင်းတွေဘက်ကိုလှည့်ရအောင်ပါ။ထိုင်းနိုင်ငံကော့ထောင်အဖမ်းဖြေကျွန်းလို့ခေါ်တဲ့လေကျွန်းမှာဗြိတိသျလူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ထိုင်းတရားရုံးကတည်တံပေးထားတဲ့မြန်မာရွှေပြောင်းအလို့သမားလူငယ်နှစ်ဦးအတွက်အယူခံကိုတရားရုံးကဒီကနေ့ပဲလက်ခံလိုက်ပါတယ်မြန်မာလူငယ်နှစ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းကိုစော်လင်းတို့ရဲ့အမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA ထိုင်းအခြေစိုက်သတင်းတော့မအေးမာကသတင်းပေးပို့ထားတာပဲ
ထိုင်းနိုင်ငံကော့တောင်အပန်းဖြေကျွန်းလို့ခေါ်တဲ့လက်ကျွန်းမှာဗြိတိသျလူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေပြောင်းလူသားနှစ်ဦးကိုထိုင်းတရားရုံးကပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကတည်တံချမှတ်လိုက်ပြီးတဲ့နောက်မှာတော့သူတို့အတွက်အယူခံကိုတလှချင်းလိုက်ရက်တိုးပေးဖို့တောင်းဆိုခဲ့ရမှာ9လမြောက်ဖြစ်ထိုင်းအယူခံတရားရုံးကနေခွင့်ပြုပေးခဲ့တာပါဒါပေမဲ့ဒါဟာနောက်ဆုံးထပ်တိုးပေးဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်ဆိုပြီးအယူခံတရားရုံးကလည်းပြောဆိုထားပါတယ်အခုအခါမှာတော့အယူခံတရားရုံးကနေပြန်လည်စစ်ဆေးဖို့အတွက်လက်ခံလိုက်ပြီဖြစ်တယ်ဆိုပြီးတရားခဏရဲ့အကျိုးဆောင်ရှိနေဥအောင်မျိုးတန်းကပြောပါတယ
်အဓိကကတော့အန်ကေတုအယူခံမှာစာမျက်နှာ200ကျော်မှာအမှုအပြင်မှာတောက်လျှောက်ဖြစ်လာတဲ့ထိုင်းရှင်နေများကောင်စီရဲ့တွင်ရင်းချက်နောက်တစ်ခါမြန်မာနိုင်ငံကအမိပြီးတော့ဖွဲ့စည်းပေးထားတဲ့ဥပဒေအရာရှိပေါ့လေဥပဒေအရာရှိများရဲ့အကြံပေးချက်နဲ့နောက်တစ်ခါမှုခင်းနဲ့ပတ်သက်ပြီးတော့နိုင်ငံခြားမှုခင်းဟိုပညာရှင်တွေရဲ့အကြံပေးချက်တွေပေါင်းမှုရေးထားတာပါရေးထားတာဘာဖြစ်လို့ဒီလိုရေးထားလဲဆိုလို့ရှိရင်ဒီအမှုနဲ့ပတ်သက်လို့ထင်သာမြင်သာရှိတဲ့အချက်တွေကိုအဓိကထားပြီးတော့ရေးထားတာချင်းဖြစ်ပါတယ်အယူခံလျှောက်လာမှာရေးသားတင်တတ်တယ်ကမို့ဒါအငယ်တို့အနေနဲ့အမှုတွဲနဲ့ပတ်သက်လို့အယူခံမှာလုံးဝညာနှုန်းပြီးလက်ခံလိမ့်မယ်လို့လည်းညွှန်လင်းခဲ့တာဖြစ်ပါတယ
်အယူခံတရားရုံးကနေဘလို့ဆုံးဖြတ်တယ်လဲဆိုတာမူတည်ပြီးဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းတရားခဏရဲ့အကျိုးဆောင်ရှိနေဦးအောင်မျိုးတန်းကပြောပါတယ
်။တုံ့နှက်မယ်ဆိုတာကအမှုတွေအန်ကေတို့ကတင်ထားတဲ့ယူကန်ဟာစာမျက်နှာ200ကျော်ရှိပါတယ်။ဒီစာမျက်နှာ200ကျော်မှာဒီပမာပါတဲ့တက်တီတွေကိုပဲအရေးကြီးတာပြန်လည်တုံ့နှက်ဖို့ရှိမလား။ဒါမှမဟုတ်အရေးကြီးတဲ့တက်တီကထောက်ထားတွေတင်ပြဖို့ရှိမလား။အရေးကြီးတဲ့ DNA ပတ်သက်တရားမျိုးပြန်ပြီးတော့ဟိုတုံ့တက်စစ်ဆေးဖို့လိုမလားဆိုတာကတော့နောက်ယူကန်တရားရုံးကတရားသူကြီးအဖွဲ့ရဲ့ဟိုတုံ့တက်ချက်ပေါ်မူတည်ပါတယ်။အဲ့ဒီကထွက်လာမယ့်အမေကိုအငယ်တို့ဆောင်ပြီးတော့ဆက်လက်ဆောင်ရွက်ဖို့ရှိပါတယ
်။မြန်မာရှေ့ပြောင်းလို့တမခန့်မှန်းချေ4000လောက်အလုပ်လုပ်ကန်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရက်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့တပ်ဖြတ်မှုကျူးလွန်ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုကြောင့်ဖြောင့်ကျက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုထားတာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူတက်မှုနဲ့တရားဆက်ဆုခံရတဲ့မြန်မာလူငယ်2ဦးကိုတော့တနှစ်ကျော်ကြာထိုင်းနိုင်ငံကော်စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီးအခုနောက်ဆုံးတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိန်းသိမ်းထားပါတယ်။သူတို့လူမျိုးရေးနဲ့တရားမျှတစွာစီရင်နိုင်ရေးအတွက်မြန်မာနိုင်ငံတဝန်ဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါ။မေလ23ရက်နေ့မှာတော့ တို့ရဲ့အယူခံကိုတရားရုံးကနေဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်ရှင
်ဒီမနက်ကရတပ်ဖွဲ့ကိုပြည်ပြင်ပြောင်းလဲရေးစပြီးလုပ်နေကြပါပြီအစိုးရတွေလက်ထက်မြမရတပ်ဖွဲ့ပြည်ပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေပေါ်ကျွန်တော်တို့သောတာရှင်တွေကျေနပ်အားရကြပါသလားရတပ်ဖွဲ့ဟာပြည်သူလူထုအားထားရတဲ့အဖွဲ့အစည်းတစ်ခုအဖြစ်ပြည်ပြင်ပြောင်းလဲနိုင်ဖို့လမ်းကြောင်းမှန်ပေါ်ရောက်နေပြီလားဆိုတာကိုအခုလာမယ့်အင်ကာနေညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးကြဖို့အတွက် VO ရဲ့တယ်လီဖုန်းနံပါတ်12923812999လေးကိုဖြစ်ဖြစ်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်ဖြစ်ဒေါ်ရရှင်တို့ရဲ့ဖုန်းနံပါတ်တွေကြိုပြီးပေးပို့ထားပါဆွေးနွေးချက်အသံဖိုင်ဒါမှမဟုတ်လဲစာနဲ့ဝင်ရောက်ဆွေးနွေးလို့ရပါတယ်ပါဝင်ဆွေးနွေးကြဖို့ဒေါ်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
နောက်ပြန်အင်္ဂါည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုတင်ပြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တစ်ခုဖြစ်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ခေါ်ရှမ်းပြည်တပ်မတော် SSC မြောက်ပိုင်းနဲ့မကြသေးခင်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းအရသား6ဦးထက်မနည်းတပ်ဖြတ်ခံခဲ့ရတယ်လို့ဒေသခံနိုင်ငံရေးအသိုင်းအဝိုင်းကပြောပါတယ်။တနက်ကင်တိုက်ပွဲတွေကြီးထွားလာရကထောင်ထဲချီတဲ့ဒေသခံတွေဘေးလွတ်ရာထွက်ပြေးနေကြရတာပါ။ရှမ်းပြည်နယ်တွင်းကလက်နက်ကင်ပြည်ပခန့်တွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကတင်ပြပါမယ်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တွင်းမှာ SSPP SSC နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားရကနေအရသာ6ဦးထက်မနည်းတပ်ဖြတ်ခံရတဲ့အကြောင်းရှမ်းပြည်နယ်လွှတ်တော်ဘူးစလဲဦးဆိုင်ထွန်းညာက VOA ကိုပြောပါရစေ။
ကျောင်းမဲရဲ့ကျောင်းဆက်ဆက်မှာရှိတဲ့ SSPP နဲ့တပ်မတော်ပေါ့တိုက်ပွဲက12ရက်13ရက်ပေါ့အဲနားလာပိုင်းမှာအပြင်းထန်ဆုံးပေါ့အဲအဲ့မှာလူ10ဦးတည်တယ်။အဲကျွန်တော်တို့တိတိကျကျပြောနိုင်တာကအရသာ6ဦးတော့ပါလိမ့်မယ်။တည်တဲ့လူကကျောင်းမဲမြို့မန်ကွန်ကျေးရွာအုပ်စုက3ယောက်ဝိုးလုံကျေးရွာမှာ2ယောက်အတီးသေးရောမှာ၁ယောက်အားလုံး၆ယောက်ရှိတယ်။နောက်ကနေ့ယောက်က၁ယောက်ကတော့ဖြစ်တာ၁ယောက်ကတော့မခွဲထားနိုင်ဘူး
။ကြောင်မဲမျိုးနဲ့ပန်လော့ကျေးရွာနီးကတွေ့ရှိထားတဲ့အလောင်း၈လောင်းဟာလောင်ကွန်ကျေးရွာသား၃ဦး၊ဝိုးလုံကျေးရွာသား၂ဦးနဲ့အကြီးကျေးရွာသားစုစုပေါင်းရွာသား၆ဦးတည်ဆုံကြောင်းအသိပြုနိုင်ပြီးကြံလောင်း၂လောင်းမှာတယောက်ကတော့ SSC တပ်ဖွဲ့ဝင်တူ၊ကြံတဲ့အလောင်း၃လောင်းကတော့ဘဒူဘဝါမသိရသေးဘူးလို့လည်းပြောပါရယ်။ရှမ်းမြင့်လည်းလှုပ်တော်ကူစီလည်းဦးဆိုင်ထွန်းညာကတော့တပ်ဖြတ်ခံရတဲ့သူတွေဟာမြန်မာစစ်တပ်ကပေါ်တာဌာနမှဖြစ်ဖမ်းဆီးခံရတဲ့သူတွေဖြစ်တဲ့အကြောင်းမြင့်မြင့်တွေ့သူကိုကူကားပြီးပြောဆိုခဲ့တာပါ
။ဒီဆုံးမှုကတပ်မတော်ကပဲချစ်ထုံများတယ်ချစ်ထုံများဆိုအဲ့လောက်လဲတည်ဆောက်ပါလေ။သုံးယောက်ကမျက်မြင်သက်တည်ရှိတယ်။တပ်တွေကပေါ်တာဆဲခံရတဲ့အရက်သားတယောက်ကသူ့ရှိမှပဲအဲဒီတပ်တွေကရှိတာပါလေ။ဆိုတော့အခုသူပြန်လွတ်လာတဲ့အချိန်ကျတော့သူပြောပြတဲ့အရာကျွန်တော်တို့သွားကြည့်ရင်တွေ့တာပါလေ။အဆောင်ပေါင်းတကုံးပေါ်မှာလူတက်ထားတာရှိတာပါလေ
။အရက်သားတည်ဆုံးမှုနဲ့ပတ်သက်လို့မြန်မာတပ်မတော်ဘက်တစုံတရာတရင်ထုတ်ပြန်တာမျိုးမရှိသေးသလိုတုတ်ပြန်ချက်ရဖို့ VOE ကနေဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ရမှာပြည်သူဆက်ဆံရေးနဲ့စိတ်ဓာတ်စစ်ဆင်ရေးညွှန်ကြားရေးမှူးယုံညွှန်ကြားရေးမှူးဗိုလ်ချုပ်အောင်ရဲဝင်းအစည်းအဝေးတက်နေတဲ့အတွက်ပြောဆိုဖို့အခက်အခဲရှိနေတယ်လို့ရုံးဖွဲ့ဝင်တူကဆိုပါတယ်။ကာလအတန်ကြာစီရေးရတနေတဲ့မြမတမတော်နဲ့မြောက်ပိုင်းရှမ်းပြည်တမတော်တို့အကြမ်းမှာမေလဇန်းကဆလို့စီရေးပဋိပက္ခဖြစ်ပွားလာခဲ့တာပါ။တိုက်ပွဲဖြစ်ရတဲ့ကြောင်းရင်းနဲ့ပတ်သက်လို့ဒီဘောမျိုးနဲ့ကြောင်းမဲမျိုးနဲ့တွင် SSPP SSA ဝဟန်အဖွဲ့ဘက်ကတတ်မှတ်နိုင်မည်ကျူးကျော်လာလို့မြမတမတော်စစ်ကြောင်းနဲ့မေလ9ရက်နေ့ကနေ20ရက်နေ့အထိတိုက်ပွဲ73ကြိမ်ဖြစ်ပွားခဲ့ပြီးအလောင်း9လောင်းနဲ့လက်နက်မျိုးစုံသိမ်းဆည်းရခဲ့ပြီးမြမတမတော်ဘက်ကတိုက်ရင်မှုသူအပါအဝင်အရာရှိစစ်တီတချို့အသက်ဆုတ်ခဲ့ရပြီးတော့ထိခိုက်ဒဏ်ရာများစွာရရှိခဲ့တယ်လို့မေလ23ရက်နေ့တမတော်ကနေသတင်းထုတ်ပြန်ထားပါတယ်။အခုအခါမှာနှစ်ဖက်တိုက်ပွဲတွေငြိမ်သက်နေပေမဲ့ဘေးလွတ်ရာတင်းချောင်နေရတဲ့ဝိုးလုံကျေးရွာသားတွေဟာနေရပ်ကိုပြန်ဖို့မဝွင့်ရဲသေးတယ်လို့ဗန်ကျကျေးရွာဘုံကြီးကျောင်းမှာခူလုံနေရဆဲဖြစ်ပါတယ်။ပြီးခဲ့တဲ့မေလ12ရက်နေ့ကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲဒီဘောမြို့နယ်ဘက်မှာမြမတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားရမှာလဲ။အရသားတွေတိုက်စုံမှုရှိနေတဲ့တဲ့ရင်ပေါ်ထွက်နေပါတယ်။မေလ18ရက်နေ့ကဒီဘောမြို့နယ်နှမ်းပေါင်တိုက်နယ်နမ်မကျေးရွာဥစုဘက်မှာမြမတမတော်နဲ့မြောက်ပိုင်းရှမ်းပြည်တမတော်တို့တိုက်ပွဲကြောင်းအနီးနားဝန်းကျင်ကရွာသားထောင်ကျော်ဟာဒီဘောမြို့နယ်ထဲကဒုက္ခတဲ့စခန်းတွေမှာလက်ရှိခိုးလုံနေရတယ်လို့ဝမ်မောလူမှုကူညီရေးဖွဲ့ကောင်းဆောင်ကိုမျိုးကအခုလိုပြောပါတယ်။
ဒီဘက်မှာထောင်ကျော်လောက်ရှိနေတယ်။မြို့ဟောင်းမှာက290၊လက်ဟောင်းမှာ300၊အဲဘိုးတော်ကျောင်းမှာ198ဦးပဲ။နောက်ပြန်ကျွန်တော်တို့သံဃာမစာရင်တိုက်တော့ကျောင်းပေါ့နော်။ကျောင်းမှာပူရင်92ပါနဲ့92ပါ။အားလုံးအခုလောလောဆယ်က1180ဦးလောက်ရှိတယ်ဗျာ။အခုလည်းကျွန်တော်တို့ဒီရပြိုက်တာဖွဲ့တွေကတော့
ပေါ်တော်ကိုကြားပြီးတော့အဲ့မှာကြံသေးတဲ့နောက်ထပ်စစ်ကြောင်ဖွဲ့တွေကိုသူအဲ့မှာလင်းရတယ်လို့ကြားမှတ်တယ်အဲ့သွားခေါ်နေတယ်မြောက်ပိုင်းရှမ်းပြည်သမတော်အနေနဲ့ကတော့ရခိုင်နိုင်ငံတော်ဆူရနဲ့ပြည်နယ်အစ်ပြည်တော်စုအစ်ငင်းချမ်းရေးလက်မှတ်ရေးထိုးခဲ့စဉ်တုန်းကသဘောတူညီချက်အရဝမ်ဟိုင်းမှာခြေပြုပြီးတော့လက်ရှိဖြန့်ခွဲထားတဲ့နေရာတွေမှာယာယီခြေပြုနေထိုင်ဖို့သဘောတူညီမှု ကန်ဒေတာမှာအခုနောက်ဆုံးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအမျိုးသမီးရက်ွက်အုပ်ချုပ်ရေးမှူးတူဦးဟာအမည်မသိသဏ္ဍာန်သမားတွေရဲ့လက်ချက်နဲ့နေအိမ်မှာတေးဆုံးသွားပါတယ်။ဒီချိန်ထဲမှာပဲကချင်ပြည်နယ်တွင်ကချင်လက်နက်ကိုင် KIA အဖွဲ့နဲ့မြန်မာအစိုးရတပ်တွေကြားပြည်ပက္ခတွေကလည်းဆက်လက်ဖြစ်ပွားနေတဲ့အတွက်ဒေသတွင်းတည်ငြိမ်မှုအပေါ်စိုးရိမ်မှုတွေတိုးပွားနေပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်ဆွေမွန်ကတင်ပြပါမယ်။
ဟုတ်ကဲ့ပါကချင်ပြည်နယ်ဖားကန့်ဒေသကစိတ်မူဆိုင်တောင်ကျေးရွာအမျိုးသမီးအုပ်ချုပ်ရေးမှုကိုသူ့ရဲ့နေနဲ့ထီဝင်ရောက်ပြီးတနက်သမားတွေပြစ်ခတ်ခဲ့ရတာသိဆုံးခဲ့တာပါတနက်ဒံရရီနဲ့သိဆုံးသွားတဲ့ဖားကန့်မြို့နယ်စိတ်မူကျေးရွာမော်ရှန်ယာအိမ်မှုဒေါ်နန္ဒာလှိုင်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီဝင်တဦးဖြစ်ပြီးဒေသရင်းရွာသားတွေရဲ့အကျိုးစီးပွားကိုဦးဆောင်ဖြေရှင်းပေးနေသူတဦးဖြစ်တယ်လို့ဖားကန့်ဒေသခံသတင်းတောက်တဦးဖြစ်တဲ့ဦးဆောင်မိုးထက်ကပြောပါရယ်အခုဆိုရင်တော့ဒေါ်နန္ဒာလှိုင်ကိုရင်ခွဲစစ်ဆေးပြီးအလောင်းကိုနေအိမ်ကိုပြန်လာပြီဖြစ်တယ်လို့ပူကင်းဖြစ်တဲ့နေရာကိုစစ်တပ်ဘက်ကလုံခြုံရေးယူထားပြီးရဲလုံခြုံရေးတွေဘက်ကအမှုကိုစစ်ဆေးနေစေဖြစ်တယ်လို့ဦးစော်မိုးထက်ကမှုကင်းရဲ့နောက်ဆုံးအခြေအနေအခုလိုပြောပြပါဗျ
။သူ့အိမ်ကအချိန်100တောင်းလောက်လဲပြန်ပြီးရှာဖွေတဲ့နေရာမှာတွေ့တယ်လို့ပြောတယ်။ဖြစ်သွားတာကသူကပထမလူနှစ်ယောက်ကအဲမန္တလေးကယာယီမှုဆိုတော့ဆိုင်ကျင်ကြောက်တဲ့အကြောင်းဒါသတင်းပို့တာပေါ့နော်။လူနှစ်ယောက်ဝင်လာတယ်ပေါ့နော်။လာသတင်းပို့တယ်အဲ့လူနှစ်ယောက်သတင်းပို့နေတော့မရှင်းမနှောင်းပါပဲနောက်ထပ်လူတစ်ယောက်လို့ပြောတယ်အဲဝင်လာပြီးတော့မှကတ်ပြီးပြစ်သွားတာပေါ့နော်အဲပထမလာတဲ့လူကအလုံးပေါင်းဟို3ယောက်ကြာမှာပေါ့အဲ့လိုပြစ်သွားတယ်လို့ပြောတယ်ဟာဖားကန်ရဲစခန်းကတော့အဲ့ဒီကိစ္စကိုချက်ချင်းအပြေမပြေးသေးဘူးညာကျွန်တော်တို့ဆက်သွယ်မေးမြန်းကြည့်တဲ့အခါကျတော့မန္တတာလိုင်းတနက်နေ့ပြစ်သက်ခံရတဲ့အကြောင်းကိုတော့သူတို့ကကွန်ဖာလုတ်ပြီးတယ်ပေါ့နော်အဲကွန်ဖာလုတ်ပြီးတယ်ညာကတော့ဘယ်သူပဲလက်နဲ့ကင်အဖွဲ့ကြီးရဲ့လက်ချက်ဆိုတာကတော့ပြောဆိုလို့မရဘူးဆိုတာလည်းပြောတယ်ဗျာ
အခင်းဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်လို့သက်ဆိုင်ရာဖားကန်ရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးလောင်ကစားမှုတွေမွေးစေဝါတုံးဆွဲမှုတွေနဲ့ဖားကန်ကြောက်စိမ့်တွင်ဒေတာဟာလုံခြုံရေးစိုးရိမ်ရာရှိပြီးဒေတာရင်းတည်ငြိမ်မှုအတွက်သက်ဆိုင်ရာအာဏာပိုင်တွေဘက်ကတင်းကျပ်စွာအရေးယူဆောင်ရွက်ဖို့အရေးတကြီးလိုအပ်တယ်လို့လည်းဒေတာခန်သတင်းသမားဦးစော်မိုးထက်ကပြောပါတယ်ခုလိုရက်ွက်အုပ်ချုပ်ရေးမှုအသက်ခံလိုက်ရတဲ့ဖားကန်ဒေတာအပါအဝင်ကချင်ပြည်နယ်တွင်းမှာနယ်မြေတည်ငြိမ်အေးချမ်းရေးနဲ့ဒေတာရင်းလုံခြုံမှုရှိစေရေးကချင်ပြည်နယ်အစိုးရစစ်တပ်နဲ့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကတရားဥပဒေစိုးမိုးမှုရှိစေရေးအလေးထားဆောင်ရွက်ပေးဖို့ကိုလည်းကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူကြာကတိုက်တွန်းပါတယ်။အခုဖြစ်ရဟာတရားဥပဒေစိုးမိုးမှုအားနည်းနေတာကိုပြသလိုက်တာဖြစ်တယ်လို့လည်းဒေါက်တာတူကြာကပြောပါတယ
်။ဟုတ်ကဲ့ဒါတရားဥပဒေစိုးမိုးရေးအဓိကဖြစ်ပါတယ်။တရားဥပဒေစိုးမိုးရေးကိုပြည်ပြည်တင်းအောင်မြင်တဲ့ဖြစ်ဖြစ်ရောက်ရောက်ခိုင်တဲ့ပေးနိုင်ဖို့ကျင့်သုံးပေးနိုင်ဖို့တော့လိုအပ်တယ်။အခုအထူးရှင်ဖားကားဒေတာမှာကျွန်တော်ကြားရတာအမှတော်လည်းစိတ်မကောင်းစရာတွေပြင်းပြင်းထန်ထန်နေတယ်။ဒါမျိုးတွေကျွန်တော်ဆက်မဖြစ်စေချင်ပါဘူး။လက်ရှိအစီအစဉ်နဲ့လည်းဒီတရားဥပဒေစိုးမိုးရေးကိုအဓိကထားပြီးကဲတဲ့ဆောင်ရွက်ပေးစေချင်ပါတယ်
။ကချင်ပြည်နယ်ရှမ်းပြည်နယ်ဘက်ဒီမှာကချင်လက်နက်ကိုင်တပ်ဖွဲ့နဲ့မြန်မာစိုးရစစ်တပ်တို့ကြားစစ်ရေးပဋိပက္ခတွေဖြစ်ပွားနေတာကြောင့်အခုလိုနယ်မြေတွင်တည်ငြိမ်အေးချမ်းမှုလျော့နေပြီးတရားဥပဒေစိုးမိုးမှုအားနည်းလာရတာဖြစ်တယ်ဆိုတာကိုလည်းဒေါက်တာတူကြာကထောက်ပြဝေဖန်ပါတယ်။စစ်ရေးတင်းမာမှုတွေရှိနေတဲ့ကချင်ပြည်နယ်တွင်ဒေသရင်းလုံခြုံရေးနဲ့ပတ်သက်လို့အခုလိုမေးခွန်းထုတ်ဝေဖန်နေကြချိန်မှာပဲကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ဘက်မှာကချင်လူမျိုးရေးတပ်နဲ့အစိုးရစစ်တပ်တို့မေလ22ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရှမ်းပြည်နယ်မြောက်ပိုင်းမန်ပင်းကျေးရွာအနီးမှာလည်းကချင်လက်နက်ကိုင်တပ်ဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲတွေဖြစ်ပွားရာကနေမန်ပင်းကျေးရွာမီးလောင်ကျွမ်းခဲ့ရတယ်လို့ကချင်ဒေသတွင်းသတင်းတွေမှာဖော်ပြပါရှိပါတယ်ရှင်
ကချင်ပြည်ပကအခြေအနေကိုမတ်ဆုမွန်စုံစမ်းတင်ပြခဲ့တာပါခင်ဗျာ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့အသေးသဖြင့်တောင်းခြင်းနဲ့ဆိုရင်တော့ VOA email လေးဆက် burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်ပြတာမှ855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့လို့လိပ်စာတက်ရေးသားနိုင်ပါတယ် VOA ကိုနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မဆနောကြီးည9နိုင်ခွဲရှိပါပြီ VOA ရဲ့တင်းလာနေညဘက်အစီအစဉ်လေးကိုည10နိုင်အထိလိုင်းနိုမီတာ25 kHz 11969လိုင်းနိုမီတာ32 kHz 9323ညလိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယနိုင်ဝဲအတွင်းမှာတော့စီးပွားရေးကဏ္ဍတက်တန့်ရောင်းသတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့ရဲ့ကိုယ်ပိုင်အလုပ်ကနေရတယ်ကျွန်တော်တို့ငွေကြေးစုံတရားရှိနေကျွန်တော်ဒီနေရာနေကျွန်တော်နဲ့အတိုင်းတာတစ်ခုရှိတယ်ကျွန်တော်တို့ဖဲ့ပြီးတုံးရတာရှိတယ်ကျွန်တော်တို့ရဲ့ကိုယ်ပိုင်အချိန်ကြီးဖဲ့တုံးရတာရှိတယ်ကျွန်တော်တို့လှုပ်အားတွေ
2016ပြည်သူ့ကွန်ရီအထူးစုရသွားတဲ့မြန်မာပုံပြောသူများအဖွဲ့ပူးတွဲထူထောင်သူကိုတန့်စင်ဆိုရဲ့ယုံကြည်ရာတွေကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်အရေးယူတန်ခတ်ပိတ်ဆို့တဲ့ဥပဒေကိုပြင်ဆင်ဖြည့်ဆွက်ပြီးတစ်နှစ်သက်တမ်းဘာကြောင့်ထပ်တိုးလိုက်ရလဲဆိုတာနဲ့အဲ့လိုသက်တမ်းတိုးလိုက်တဲ့အပေါ်ပြည်တွင်းပြည်ပကတုံ့ပြန်ပြောဆိုမှုတွေကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကစူးစီးတင်ပြထားပါတယ်
အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေကိုတက်တန်းတိုးခြင်းဟာတကယ်တော့အမေရိကန်ပြည်ထောင်စုရဲ့အရေးယူပိတ်ဆို့မှုဆန်ရာပြင်ဆင်ချက်မှာပဏာယီဝန်ကြီးဌာနအောက်ကနိုင်ငံခြားပိုင်ဆိုင်မှုများထိန်းချုပ်ရေး OFAC ဌာနကွဲကထုတ်ပြန်ထားတဲ့ပြစ်မှတ်ထားပိတ်ဆို့အရေးယူမှု SDN စီးရင်ကိုမေလ18ရက်နေ့ကပြင်ဆင်ပြထမ်းလိုက်တာပဲဖြစ်ပါတယ်အခုလိုတက်တန်းတိုးလိုက်ရခြင်းအကြောင်းရင်းနဲ့ပတ်သက်တဲ့အမေရိကန်အစိုးရဘက်ကသဘောထားတွေကိုမေလ18ရက်နေ့မှာအင်ပီတော်နဲ့နိုင်ငံခြားရေးဌာနတို့ကရှင်းလင်းပြောကြားခဲ့ကြပါတယ်မြန်မာနိုင်ငံအတွင်းသိတာထင်ရှားတဲ့အပြောင်းလဲတွေမြင်တွေ့လာရပေမဲ့အုတ်ချုပ်ရေးပိုင်းကိုအရဖက်ကလုံးဝချုပ်ကင်နိုင်ဖို့အခြေအနေမရှိသေးဘူးလို့အင်ပီတော်ကမေလ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့သမ္မတဥပမာရဲ့ကြေညာချက်မှာဖော်ပြထားပါတယ်အင်ပီတော်ပြောခွင့်ရပုဂ္ဂိုလ် George Arnest ကတော့ပိတ်ဆို့တန်ခတ်မှုကိုပြန်လည်ပြင်ဆင်တာနဲ့ပတ်သက်ပြီးမေလ18ရက်နေ့ကအင်ပီတော်မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ
် There's no denying the important political process thatHas been made in Burma, and the United States has been strongly supportive of the Burmese government as they pursue
this reform. You know, one high-profile American piece of evidence about that progress is that.မကြသေးခင်လပိုင်းအတွင်းကတော့ရွေးကောက်ပွဲကျင်းပခဲ့တာညီညင်ချင်းချင်းနဲ့အာဏာလွှဲပြောင်းပေးနိုင်ခဲ့တာတွေလို့ကြီးမားတဲ့တာဒကတွေရှိနေပါတယ်မြန်မာနိုင်ငံတမိုင်းအတွက်အရေးကြီးတဲ့နောက်အရေးပါတဲ့တိုးတက်မှုတွေရှိနေပြီဆိုတာပြနေတယ်လို့အချင်းကြာမြင့်စွာကလေးကလှုပ်ဆောင်တဲ့နဲ့ပြုပြင်ပြောင်းလဲမှုတွေကိုလည်းဆောင်ရွက်နေတာတွေ့ရပါတယ
်
အချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုအနေနဲ့ဒီမိုကရေစီရေးပြုရင်ပြောင်းလဲမှုတွေထပ်ပြီးတော့လုပ်လာမယ်ဆိုရင်အကျိုးခံစား권တွေထပ်ပေးတာမျိုးဆက်ထိန်းထားကြပါလေစစ်တပ်အပါအဝင်ပြစ်မှတ်ထားတဲ့လူတဦးချင်းစီနောက်စီးပွားရေးလုပ်ငန်းတွေပေါ်ဆက်ပြီးတော့ဖိအားပေးဖို့ရည်ရွယ်ပါတယ
်အမေရိကန်နိုင်ငံရေးဌာနနဲ့ညှိနှိုင်းမှုတွေပြုလုပ်ပြီးအခုအစ်စ်ပြင်ဆင်လိုက်တဲ့ဆင်းမှာတော့မြန်မာအစိုးရပိုင်းလုပ်ငန်း9ခုနဲ့အစိုးရပိုင်း3ခုကို SDN စီးရင်ကနေပယ်ဖျက်ပေးလိုက်ပါတယ်။တချိန်ထဲမှာပဲအင်းဝဘန်နဲ့မြောက်ပရီဘန်နှစ်ခုကိုလည်းအမေရိကန်ဘာနာရေးလုပ်ငန်းတွေနဲ့ဆက်ဆက်လုပ်ကင်ဖို့ခွင့်ပြုပေးခဲ့ပါတယ်။ဒါပေမဲ့လည်း SDN စီးရင်မှာနောက်ထပ်ကုမ္ပဏီ6ခုကိုထပ်မံတိုးချဲ့ထည့်သွင်းလိုက်ပါတယ်။အဲ့ဒါတွေကတော့ Steven Law နဲ့သူပိုင်တဲ့ Asia World ကုမ္ပဏီက50ရာခိုင်နှုန်းနဲ့အထက်ပိုင်ဆိုင်တဲ့ကုမ္ပဏီတွေဖြစ်ပါတယ်။မေလ18ရက်နေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံရေးဌာနပြောခွင့်ရပုဂ္ဂိုလ် John Kirby က
These steps are intended to support trade with Burma, facilitate the movement of goods within Burma.
ဒီအစ်စ်နေဟာမြန်မာနဲ့ကုန်သွယ်ရေးကိုအထောက်အကူပြုဖို့မြန်မာနိုင်ငံအတွင်းကုန်ပစ္စည်းစီးဆင်းမှုတွေကိုထောက်ပံ့ပေးနိုင်ဖို့ရည်ရွယ်တာဖြစ်တဲ့အကြောင်းမြန်မာနိုင်ငံအတွင်းမှာနေထိုင်သူတွေအမေရိကန်နိုင်ငံသားတွေရဲ့လိုအပ်ချက်အရာလုပ်တဲ့ငွေသွင်းငွေလဲလုပ်ငန်းတွေမှာခွင့်ပြုနိုင်ဖို့ဒါအပြင်မြန်မာနိုင်ငံအတွင်းသတ်မှတ်ခွင့်ပြုထားတဲ့ဘဏ်လုပ်ငန်းတွေနဲ့ငွေကြေးအလွှဲအပြောင်းလုပ်နိုင်ဖို့ခွင့်ပြုမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကပြောကြားသွားတာပါနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ကတော့မေလ17ရက်နေ့ကမြန်မာနိုင်ငံကိုရောက်ရှိနေတဲ့စင်ကာပူနိုင်ငံသားရေးဝန်ကြီးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင
် The sanctions were imposed for a particular reason and these reasons will be removed in time so I'm quite confident that it will not hurt us in any way we have the strength and the means to overcome any
တန်ခတ်ပိတ်ဆို့မှုတွေဟာသူအကြောင်းတရားနဲ့သူရှိပြီးအချိန်တန်ရင်ဖယ်ရှားပေးရမှာပါနိုင်ငံအပေါ်မှာလည်းဘလို့နည်းနဲ့မှထိခိုက်မှုရှိမှာမဟုတ်ဘူးဆိုတာကိုကျမလုံးဝယုံကြည်ပါတယ်လက်ရှိအချိန်မှာကျမတို့အပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေအခက်အခဲအတားအဆီးတွေကိုကြော်လွှားနိုင်ဖို့နည်းလမ်းတွေလုံနည်းလုံဟန်တွေကျမတို့မှာရှိပါတယ်ဒါကြောင့်ဒဏ်ခတ်ပိတ်ဆို့မှုကပြဿနာကြီးမဟုတ်ပါဘူးအမေရိကန်ပြည်ထောင်စုဟာမိတ်ဆွေကောင်းနိုင်ငံတနိုင်ငံဖြစ်ပြီးတော့မြန်မာနိုင်ငံနဲ့မိတ်ဆွေကောင်းနိုင်ငံအဖြစ်ဆက်ပြီးရှိနေမှာပါ
အမေရိကန်အစိုးရကချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုမကြောက်တဲ့အကြောင်းမြန်မာနိုင်ငံဘက်ကလမ်းမှန်ကိုဆက်လျှောက်သွားရင်အချိန်ကာလအတိုင်းအတာတစ်ခုမှာရှိသမျှပိတ်ဆို့မှုတွေအလုံးရုပ်သိမ်းသွားလိမ့်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်ပြည်ထောင်စုဟာတကယ်တော့မိတ်ဆွေနိုင်ငံဖြစ်တဲ့အတွက်မြန်မာနိုင်ငံကိုထိခိုက်နစ်နာအောင်လုပ်မှာမဟုတ်ဘူးလို့ယုံကြည်ကြောင်းမြန်မာနိုင်ငံကိုနေချင်းမြန်ခီအဖြစ်ရောက်ရှိလာတဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့မေလ22ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာလည်းဒေါအောင်ဆန်းစုကြည်ကထပ်လောင်းပြောကြားခဲ့ပါသေးတယ်။အခုလိုပိတ်ဆို့မှုတက်တန်းတိုးလိုက်တဲ့အပေါ်မြန်မာနိုင်ငံအတွင်းကစီးပွားရေးပညာရှင်တချို့ကလည်းအဆိုးအကောင်နှမျိုးဒွန်တွဲရှုမြင်သုံးသပ်ကြပါတယ်။အငိမ့်စားဗဟိုပန်ဒူဩကထဦးတန်းလွင်ကတော့
ချုပ်ဖို့ပဲကတော့ဒါပြုစိုးရမှာပေါ့။တစ်ဖက်ကပြန်ကြည့်ရတော့လေဒီဆန်ရှင်ပေါ့နော်ဒီပိတ်ဆို့မှုကြီးကတော့ဆက်ရှိနေတဲ့အတွက်ပေါ့။အမေရိကန်ဘာနီယာဒီမြန်မာနိုင်ငံကိုလာဖို့အလားအလာနေသွားတယ်။ဟိုအမေရိကန်ဘာနီယာမြန်မာနိုင်ငံကိုမလာဘူးဆိုရင်ဥရောပတိုက်ကမှာရှိတဲ့ဟာအင်္ဂလန်တို့ဘာတို့ပေါ့လေဟာအဲ့ဒီမှာရှိတဲ့ဘာနီယာလည်းလာမှာမဟုတ်ဘူး။ဘာလို့တော်လဲအမေရိကန်ဘာနီယာအခြေအနေကိုကြည့်နေတာ။အမေရိကန်ဘာနီယာဟာလည်းနောက်နိုင်ငံဘာနီယာမလာဘူးဆိုရင်ဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေလည်းဒါများဆက်ဆက်လာမှာမဟုတ်ဘူးလေ
။စီးပွားရေးပညာရှင်ဥက္ကမောင်ညိုကလည်
းတော့ခါတိုင်းဒီငွေပေးငွေယူကိစ္စတွေကခေခေခေခေရှိနာနေပြီအခုဆို MFTV တို့နောက်ဆုံးအင်းဝါတို့မြဝတီတို့ပါပါတယ်လေဆိုတော့ဒီငွေပေးငွေကိစ္စတွေမြန်ဆန်ချုံမွေသွားနိုင်တယ်ဒါဆိုရင်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုနဲ့ပို့ပြီးတော့ကောင်းလာမယ်ပေါ့အမေရိကန်ရဲ့စီးပွားရေးလုပ်ငန်းတွေလောကကန်ရတာလွဲအောင်ပို့လှုပ်ပေးလိုက်တယ်လို့မြင်နေတာဒါလည်းအဓိကတော့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကလော်ဘီလုပ်ကြတာပေါ့လေဟိုအစိုးရရဲ့ပြုမှုကိုပြောင်းလဲဖို့လို့ရည်ရွယ်ပြီးမယ်တကယ်တမ်းခံရတာအောက်ခြေလူတန်းစားတော့နော်အပေါ်မှာတော့လွတ်နာလေးအများကြီးပဲရှိရလေအဲတကယ်တော့အောက်ခြေလူတန်းစားခံရတာဆိုတော့အခုနည်းနည်းပေါ့နော်အောက်ခြေလူတန်းစားခံရတာလေးနည်းနည်းလေးလျော့သွားမယ်နည်းနည်းလေးတက်တာမယ်လို့ဆရာကတော့မျှော်လင့်ပါတယ
်အမေရိကန်အာဆီယံစီးပွားရေးကောင်စီအဖွဲ့ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးအန်တိုနီနယ်ဆန်ကတော့အခုလိုတက်တန်းထုတ်လိုက်တဲ့အတွက်မြန်မာနိုင်ငံနဲ့စီးပွားရေးလှုပ်ဆောင်မှုတည်တည်တသာလွယ်ကူသွားစေတယ်လို့ပြောပါတယ်
Well, I think these are overall very positive actions that will make the basic aspects of doing business substantially easier in Myanmar.
ဒါရေဘူးရအပြင်ကောင်းမွန်ပြီးမြန်မာနိုင်ငံနဲ့စီးပွားရေးလှုပ်ဖို့အခြေခံကျတဲ့အချက်တွေတိတိတသားလွယ်ကူသွားစေတဲ့လှုပ်ဆောင်ချက်ဖြစ်ပါတယ်။အထွေထွေလိုင်စင်20ကိုအချိန်အကန့်အသတ်မရှိတိုးချဲ့ပေးလိုက်တာဟာလည်းမြန်မာနိုင်ငံကတရားဝင်စီးပွားရေးလုပ်ငန်းတွေနဲ့ပူးပေါင်းပြီးတော့တွင်းကုန်ပို့ကုန်လုပ်ငန်းလှုပ်ဆောင်လုပ်သူတွေအတွက်လမ်းကြောင်းရှင်းပေးလိုက်တယ်လို့ဖြစ်သွားစေပါတယ်။
မြန်မာနိုင်ငံဆိုင်ရာအမေရိကန်အစိုးရရဲ့ policy တွေချမှတ်လှုပ်ဆောင်တဲ့နေရာမှာအဓိကအရေးပါတဲ့ပုဂ္ဂိုလ်တူလို့ယူဆခံထားရတဲ့သမ္မတဘာရက်အိုဘားမားရဲ့လက်ထောက်အမျိုးသားလူမျိုးရေးအကြံပေးဘန်ရော့စ်ကတော့ဒဏ်ခတ်ပိတ်ဆို့မှုတွေဟာအများရန်တည်ရှိနေမှာမဟုတ်ဘဲပြောင်းလဲလာတဲ့နိုင်ငံရေးအခြေအနေပေါ်မူတည်ပြီးပြင်ဆင်တာဖျက်သိမ်းတာတွေလှုပ်ဆောင်လို့ရနိုင်ပါတယ်လို့မေလ17ရက်နေ့ကဝါရှင်တန် DC မှာရှိတဲ့ Center for New American Security မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ခင်ဗျာ
ကိုယ်စော်ဝင်းလိုင်ရဲ့စီးပွားရေးကဏ္ဍကိုနားဆင်ရပြီးအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုမတ်စုမြတ်မွန်ကတင်ဆက်မှာဖြစ်ပါတယ
်
Android စနစ်သုံးတဲ့ mobile လက်ကင်ဖုန်းတွေမှာလေလုံခြုံရေးဟာ့ဒ်ဝဲကြီးရှိနေတော့မယ်တဲ့ကိုသားညုံကြီ
း Google ကအဲ့ဒီဟာ့ဒ်ဝဲအတွက်လောလောလတ်တုန်းကပဲလုံခြုံရေး update လုပ်ထားတာမဟုတ်ဘူးလားမဆင်မြန်ပါဘာ
လုပ်တယ်လုပ်ပြီးတာမှကိုမလုံခြုံသေးဘူးလို့ computer လုံခြုံရေးကုမ္ပဏီ Exodus Intelligence ကဒီကြွန့်ကျင်တဲ့သူတွေကပြောတာရှင် Google update လုပ်ပြီးတော့ပြင်ထားတဲ့ဟာ့ဒ်ဝဲကိုကြွန့်ကျင်တဲ့သူသူတေတီတွေကစမ်းကြည့်တာမှလုံခြုံမှုမရှိသေးဘူးဆိုတာကိုသွားတွေ့တယ်လေAndroid စနစ်နဲ့ဖုန်းတိုင်းမှာရှိနေတဲ့ Stage Fright လို့နာမည်ပေးထားတဲ့လုံခြုံရေးဟာ့ဒ်ဝဲကိုအပြည့်အဝမပြင်နိုင်သေးတာကိုသူတို့ကစမ်းသပ်တွေးကြရတာတဲ့တခြားမတမာတဲ့ရည်ရွယ်ချက်ရှိသူတိုင်းကဒါကိုအခွင့်အကောင်းယူနိုင်တယ်လို့ Exodus Intelligence ရဲ့ blog post မှာရေးထားတာလေ
Stage Fright လုံခြုံရေးဟာ့ဒ်ဝဲကြီးရှိနေတာကိုဇူလိုင်လဒုံးကမှလူသိရှင်ကြား Google ကနေပြီးထုတ်ပြောခဲ့တာမဟုတ်လားဗျ Malware ထည့်ထားတဲ့ဒီ video message မျိုးကို Android ဖုန်းတွေစီကိုပို့လိုက်တာနဲ့အဲ့ဒီ message ကိုဖွင့်ဖွင့်မဖွင့်ဖွင့်online တခု hacker တွေကအဲ့ဒီဖုန်းရဲ့ကင်မရာတို့နောက်စကားပြောတဲ့ microphone တို့ mobile application တို့ကိုအဝေးကနေပြီးတော့လှမ်းပြီးတော့ထိန်းချုပ်နိုင်တယ်ဖုန်းထဲကအချက်လက်တွေကိုလည်းအဝေးကနေပြီးတော့လှမ်းပြီးတော့ခိုးယူနိုင်တယ်ဒါကြောင့်မလို့အဲ့ဒီ hardware ကြီးကိုပြင်ပမယ်ဆိုပြီးတော့ဂရီးပေးခဲ့တာပဲလေ
Zimparium ဆိုတဲ့ online လုံခြုံရေးကုမ္ပဏီကြီးသွားတွေ့တဲ့အဲ့ဒီလုံခြုံရေး hardware ကြီးကမြန်မာနိုင်ငံအပါအဝင်ဒီ Android စနစ်ကိုသုံးနေကြတဲ့ mobile လက်ကင်ဖုန်းတိုင်းမှာတက်ရောက်မှုရှိနေတယ်ဒီကဘာလုံးအတိုင်းအတာနဲ့ဆိုလို့ရှိရင်တော့ Android ဖုန်းပေါင်းသန်းပေါင်း1000လောက်ကိုအကျုံးဝင်နေလို့ Android စနစ်ဖုန်းထုတ်တဲ့ Samsung တို့ LG တို့ Google တို့ကဒီပုံမှန်လုံခြုံရေး update တွေလုပ်ပါမယ်ဆိုပြီးတော့ကြေညာခဲ့ရတာလေ Google ကုမ္ပဏီကဒီပြောထားတဲ့အတိုင်းလုံခြုံရေးဘိုင်းကိုပြင်ခဲ့ပြီမဲ့အဲ့ဒီပြင်တာကလည်းမလုံခြုံသေးပြန်ဘူးလို့ကြွမ်းကျင်သူတွေကထောက်ပြနေကြတာပ
ါ Google ကုမ္ပဏီကထွင်ထားတဲ့ Android စနစ်သုံးဖုန်းတွေထဲမှာ Samsung ရဲ့လက်ကင်ဖုန်းတွေကအရေးအတွက်အများဆုံးပဲဗျSony တို့ HTC တို့ Huawei ကုမ္ပဏီတွေကထုတ်တဲ့ဖုန်းတွေဆိုရင်လည်း Android စနစ်ကိုပဲသုံးကြတယ်။အဲ့ဒီကုမ္ပဏီတွေကလည်းသူတို့ရဲ့ဖုန်းတွေအတွက်လုံခြုံရေး update တွေကိုအဆင်ပြေသလိုလုပ်သွားပါမယ်လို့တော့ပြောထားတာပဲ
။ Android စနစ်သုံးတဲ့ဖုန်းတွေကဒီ Apple ရဲ့ iPhone တို့ဒီ BlackBerry ဖုန်းတို့နဲ့လုံခြုံရေးဘိုင်းမှာတော်တော်လေးကွဲတယ်ရှင်။အဓိကအချက်က Android Operating System စနစ်က Open Source ဖြစ်နေတယ်။အဓိပ္ပာယ်ကတော့ဒီ Mobile လက်ကင်ဖုန်းစနစ်တွေလဲပတ်နိုင်တဲ့ Android စနစ်ကို Google ကအခမဲ့ထွင်ထားတာ။အဲ့ဒါကိုမှဒီလက်ကင်ဖုန်းထုတ်တဲ့ Samsung တို့ LG တို့ HTC တို့လိုကုမ္ပဏီတွေကအဲ့ဒီ Android စနစ်ကိုသူတို့ရဲ့လက်ကင်ဖုန်းတွေနဲ့ကိုက်အောင်လို့ထပ်ပြီးတော့ပြင်ဆင်ပြီးတော့မှသူတို့ရဲ့ဖုန်းတွေထဲမှာထည့်သုံးတာပါ
Apple နဲ့ BlackBerry တို့ကြတော့ဖုန်းလည်ပတ်တဲ့စနစ် software ဘိုင်းရောလက်ကင်ဖုန်း hardware ဘိုင်းမှာသူတို့ကပဲလုတော့လုံခြုံရေး update လုပ်ဖို့လိုရဆိုရင်လည်းအဆင်ပြေသွားနေစရာမလို့ software update လုပ်ဖို့လိုတယ်လုပ်ပါဆိုပြီးတော့ဖုန်းခိုင်ထားတဲ့သူတွေစီကိုတိုက်ရိုက်လှမ်းပြီးတော့အသိပေးလိုက်တာပဲ
Android တွေကြတော့အဲ့လိုမျိုးမဟုတ်ဘူးAndroid ဖုန်းလို့ပြောပေမဲ့ဒီထုတ်တဲ့ဖုန်းကုမ္ပဏီပေါ်ကိုလိုက်ပြီးတော့ Android စနစ်ကကွဲသွားတယ်။လုံခြုံရေးပိုင်းဆိုင်ရာ update အပိုင်းမှာကြာတော့လေ Google ကပို့ပြီးတော့မှလုံခြုံအောင်ပြင်ဆင် update လုပ်ပြီးသွားလို့ရှိရင်ဖုန်းကုမ္ပဏီတွေကိုပေးလိုက်တယ်။ဖုန်းကုမ္ပဏီတွေကလည်းသူတို့လက်ကင်ဖုန်းတွေအတွက်ကိုစင့်တော်မဲ့ update တွေကိုထပ်လုပ်ပြီးတော့ဖုန်းလိုင်းချိတ်တဲ့ကုမ္ပဏီတွေကိုအသိပေးလိုက်တယ်။အဲ့ဒီဖုန်းလိုင်းချိတ်တဲ့ကုမ္ပဏီတွေဥပမာအဖြစ်မြန်မာနိုင်ငံမှာဆိုရင်တော့ဒီ Uradu တို့ Thailandor တို့လိုမျိုးဖုန်းကုမ္ပဏီတွေကနေမှတဆင့်လက်ကင်ဖုန်းပိုင်ရှင်တွေကိုအကြောင်းကြားတာမျိုးဆိုတော့အဆင်ဆင်ဖြစ်နေတယ်။အဲ့ဒါကြောင့်မို့လို့ Stage Fright လိုမျိုးလုံခြုံရေးဟာ့ဒ်ဝဲကြီးရှိနေပေမဲ့လုံခြုံရေး update လုပ်ဖို့အခြေအနေမပေးတဲ့ဖုန်းတွေသန့်ချီပြီးတော့ရှိနိုင်တယ်လို့ UK ထုတ်တဲ့ Guardian သတင်းစာကြီးရဲ့ IT ဆောင်းပါးထဲမှာထောက်ပြထားတယ်လေ။
ဖုန်းကုမ္ပဏီတွေကသူတို့ရဲ့ဖုန်းတွေထဲမှာ Android စနစ်ကိုအခြေခံသုံးပြီးတော့တခြား software တွေကိုလည်းထပ်ဖြည့်ထားကြတာပါ။အဲကြောင့်လူညိုပိုင်းဆိုင်ရာပြောင်းလဲတစ်ခုခုလုပ်မယ်ဆိုရင်လွယ်လွယ်လုပ်လို့မရသလိုအချိန်ပေးရတာကိုလည်းကြွညင်သူတွေကထောက်ပြပါရတယ်
။ Google ရဲ့ဒီ Android လုံခြုံရေးဆိုင်ရာအကြီးအကဲ Adrian Ludwig ကတော့သူတို့ရဲ့လုံခြုံရေးဟာ့ဒ်ဝဲကြီးကိုရအောင်ပြင်ပါမယ်လို့ကတိပေးထားပါရယ်။သူ့ရဲ့အပြောအတိုင်းဆိုလို့ရှိရင်တော့ software တစ်မျိုးတည်း update လုပ်တဲ့ကဘာပေါ်မှာအရေးအတွက်အများဆုံး update လုပ်တာဖြစ်ပါလိမ့်မယ်လို့ဆိုရယ်။update လုပ်တာတယ်မဟုတ်ဘဲနဲ့ဒီ Android စနစ်ကိုပို့ပြီးတော့မှလုံခြုံစိတ်ချရအောင်လို့ Google ကစူးစမ်းသွားမယ်။ malware လို့ယူဆရတဲ့ application တွေကိုဖုန်းတွေထဲကိုမရအောင်လို့ကြိုတင်တားနိုင်တာမျိုးတွေလုပ်အောင်စူးစမ်းနေတယ်လို့ Adrian Ludwig ကပြောသွားတာပဲရှင
်။ software တွေကိုမတမာတဲ့နည်းတွေနဲ့အသုံးချလို့ရအောင်နည်းသစ်မျိုးစုံနဲ့အဆက်မပြတ်တိုက်ခိုက်ခံရတဲ့အတွက်လုံခြုံရေးဟာ့ဒ်ဝဲတွေကိုအမြန်ဆုံးပြင်နေအောင်လုပ်တာက Samsung ပစ္စည်းတွေအကာအကွယ်ရှိနေဖို့အတွက်အရေးကြီးပါတယ်လို့ Samsung ကုမ္ပဏီကလည်းပြောခဲ့ပါတယ်။
လက်ကင်ဖုန်းတွေဆိုတာကဒီအိတ်ဆောင်ကွန်ပျူတာအသေးစားလေးတွေလိုဖြစ်နေတယ်ဒီနေ့ခေတ်မှာမရှိမဖြစ်လိုလာတဲ့အသုံးဆောင်တစ်ခုလိုဖြစ်လာနေတယ်နောက်အိတ်ထဲမှာပဲဒီကိုယ့်ရဲ့အီးမေးတွေဗန်စရင်းတွေကိုယ့်ရေးကိုယ်တာအချက်လက်တွေအားလုံးနဲ့ချိတ်ထားတဲ့အခါကျတော့လုံခြုံနေဖို့ကတိတ်ကိုအရေးကြီးပါတယ
်နောက်ဒီလက်ကင်ဖုန်းကန်ကြသူတွေတဲ့ Android စနစ်သုံးလက်ကင်ဖုန်းပိုင်ရှင်ရည်တွက်ကကဘာပေါ်မှာအများဆုံးပဲ80ရာခိုင်နှုန်းလောက်ရှိနေတဲ့အခါကျတော့အခုလိုမျိုးလုံခြုံရေးဟာ့ဒ်ဝဲကြီးရှိနေတဲ့ပုံမှာအခွင့်ကောင်းယူအသုံးချမဲ့သူတွေရဲ့အနေကလည်းစိုးရိမ်စရာပါလုံခြုံရေးဟာ့ဒ်ဝဲရှိနေတဲ့ဆိုပေမဲ့အခုချိန်ထိတော့ Android ဖုန်းတွေရဲ့လုံခြုံရေးပြဿနာကြီးကြီးမားမားရှိသေးပါဘူးလို့ Google ကုမ္ပဏီကတော့ပြောနေပါတယ
်။ဘလို့ပဲဖြစ်ဖြစ်ဒီ Android စနစ်နဲ့လက်ကင်ဖုန်းကင်ထားသူတိုင်းအတွက်အရေးအကြီးဆုံးကဖုန်းလုံခြုံရေးနဲ့ပတ်သက်လို့ update လုပ်လို့ရပါပြီလို့ဖုန်းကုမ္ပဏီတွေကအသိပေးလာရင်တော့ချက်ချင်းသာလုပ်ပြီးတော့ကိုယ့်ရဲ့ဖုန်းလုံခြုံရေးကိုကာကွယ်နိုင်ပါတယ်ရှင်။
မဆူမြမွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ခဲ့တာပါခင်ဗျာ VOA ကတင်းလာနေညဘက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်အခုတခါတော့တက်တန့်ရောင်သတင်းလွှာကိုနားဆင်ရပါမယ်မအေးတန်တာကျော်ကအစီအစဉ်တင်ဆက်တာဖြစ်ပါတယ
်မင်္ဂလာပါရှင်အလုံးစိလက်ပြောရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန့်ရောင်သတင်းတော်မှာတော့ Michael Jackson ရဲ့အမတ်တရအနေအရာကိုတွားလဲတဲ့သူ့ရဲ့အကူပြီးတော့ပြည်သူနိုင်ငံမှာဒီနှစ်ကျင်းပတဲ့ကမ်းချုပ်ရှင်ပွဲတော်မှာအမှုပညာနဲ့နိုင်ငံရေးရောထွေးမှုတွေရှိတဲ့နှစ်လို့ပါလို့ပြောနေတာပါလေဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူထူထွားတာကိုပြောပြပေးသွားမှာပါခွဲလွန်သူနာမည်ကြီး pop ဆိုတော့ Michael Jackson ရဲ့အကိုတီရိုဂျက်ဆန်တယောက် Brazil နိုင်ငံ Rio de Janeiro မြို့စင်ကြေဘုံဒေသက Michael Jackson အမတ်တရရုပ်ထုရှိတဲ့နေရာကိုဒီတစ်ပတ်ထဲမှာပဲပြင်ပြီးတော့သွားရောက်ခဲ့ပါတယ်။လွန်ခဲ့တဲ့အနှစ်20က Michael Jackson အဲ့ဒီစင်ကြေဘုံဒေသကိုနောက်ခံထားပြီးတော့သူတို့ငါတို့ကိုပစ်ထားကြတယ်လို့အတိတ်ပဲရတဲ့ They don't care about us တချင်းကိုတီးဆိုရင်းနဲ့ဒေသခံဆင်းရဲနွမ်းပါးသူတွေကိုကူညီပေးရတဲ့ရုပ်ရှင်ရိုက်ခုခဲ့တာပါ။အဲ့နောက် Rio de Janeiro ရဲ့ Santa Mara စင်ကြေဘုံဒေသဟာ Michael Jackson အမတ်တရဖြစ်တဲ့ကမ္ဘာလှည့်ခရီးသည်တွေလာရောက်တဲ့နေရာဖြစ်လာပါတယ်။အခုတီရိုဂျက်ဆင်ရောက်လာတာကဘရာဇီးလ်နိုင်ငံတဝန်လူမှုဖွံ့ဖြိုးရေးအကူအညီတွေပေးဖို့အတွက်ဘေးကင်းခြင်းဖြင့်အောင်မြင်ရ၏လို့အတိပယ်ရတဲ့ဝင်းထဲမှာကေဗင်တချင်းကိုလာပြီးတော့တီဆိုရင်းနဲ့မှတ်တမ်းတင်ရုပ်ရှင်ရိုက်ကူးတာပါ။ My Good Planet ဘရာဟီတာအဖွဲ့ကအစီအစဉ်ပြီးတော့ဘရာဇီးလ်လူမှုအတိုင်းဝိုင်းကြားအပန်းဖြေနိုင်မဲ့ပန်းခြံတွေစည်ရဲသားတွေခိုးလုံနိုင်မဲ့နေရာတွေနဲ့တောက်ရည်ရအောင်လို့ကုညီမဲ့အစီအစဉ်မှာတီတိုဂျက်ဆင်ပါဝင်ပြီးတော့လောက်ကင်နေရပါ
It is a great feeling to know that my brother was here 20 years ago.
ဒီနေ့ကကျွန်တော်ဒီနေရာကိုရောက်လာခဲ့တယ်။ဒီဒေသကလူတွေရဲ့အကျိုးအတွက်ပံ့ပိုးပေးခဲ့တဲ့မေတ္တာတရားကိုဒီနေ့ My Good Planet အဖွဲ့နဲ့အတူဆက်ပြီးတော့တည်ပိုးခွင့်ရတာသိတ်ကိုဝမ်းမြောက်ကျေနွမ်းရပါတယ်လို့ Michael Jackson ရဲ့အကိုတီတိုဂျက်ဆင်ကပြောသွားပါတယ်။ဒီတင်နိုင်ငံမှာဒီနှစ်ကျင်းပတဲ့69နှစ်ပြည့်ကမ္ဘာကျော်ကမ်းချုပ်ရှင်ပွဲတော်မှာတော့ဒီနှစ်နုပညာနဲ့နိုင်ငံရေးရောထွေးမှုရှိခဲ့တယ်လို့ပြောရမှာပါဘရာဇီးလ်နိုင်ငံသားဒါရိုက်တာကလီဘာမန်ဒိုကာဖီလ်ဟိုရိုက်ကူးတဲ့ Aquarius ရုပ်ရှင်ကားဟာနိုင်ငံတကာရုပ်ရှင်21ကားထဲမှာဝင်ပြိုင်မှုအတွက်အသိအမှတ်ပြုခံထားရတဲ့ကားတစ်ကားဖြစ်လာပါတယ်။အိုးရင်ချမ်းမြေတိုက်အမြင့်ကြီးတွေစောက်လုပ်ဖို့တိုက်ဟောင်းတွေကိုပြောင်းလဲရေးအယောင်းဝယ်လုပ်ငန်းနဲ့ဘရာဇီးလ်နိုင်ငံကမိသားစုဘဝအခက်အခဲတွေကြောင့်ရိုက်ကူးထားတဲ့ကားပါ။ဒီကားကိုရုပ်ရှင်ဝေဖန်ဆန်းစစ်သူတွေကအသိအမှတ်ပြုပြီးတော့ရုပ်ရှင်ကားတစ်ကောင်တစ်ခုဖြစ်နဲ့သတ်မှတ်လာရတဲ့အချိန်မှာဘရာဇီးလ်နိုင်ငံရဲ့နိုင်ငံရေးအခြေအနေကိုလည်းနိုင်ငံတကာကအာရုံစိုက်ချိန်နဲ့တိုက်ဆိုင်နေပါတယ်။ဘရာဇီးလ်နိုင်ငံမှာသမ္မတဟောင်းဒီမာဟူဆက်ကိုအားရည်လိုက်စားမှုနဲ့ယာရုကနေဖယ်ရှားပြီးတော့ယာယီသမ္မတမီရှယ်တင်မေမေလ23ရက်နေ့မှာစပြီးတော့တာဝန်ယူခဲ့ခြင်းနိုင်ငံရေးရာအငင်းပွားမှုနဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။သမ္မတဟောင်းဒီမာဟူဆက်ကိုထောက်ခံတဲ့ဆန္ဒပြပွဲတွေကဘရာဇီးလ်နိုင်ငံလမ်းမတွေပေါ်ကနေပြီးတော့ကဲရုပ်ရှင်ပွဲတော်အထိကူးဆက်လာခဲ့တာပါ။ဒါရိုက်တာကလီဘာမန်ဒိုကာဖီလ်ဟိုနဲ့အဖွဲ့က Aquarius ရုပ်ရှင်အထူးပွဲပြတဲ့နေ့မေလ18ရက်နေ့ကသမ္မတဟောင်းဒီမာဟူဆက်ကိုထောက်ခံတဲ့အကြောင်းစာရွက်လေးတွေကင်ပြီးတော့ရုပ်ရှင်ပွဲတော်တွင်မှရက်နေခဲ့ပါတယ်။ဘရာဇီးလ်မှာအာဏာသိမ်းမှုတွေရက်စဲပါဘရာဇီးလ်ဟာဒီမိုကရေစီနိုင်ငံမဟုတ်တော့ပါဘူးပြည်သူ50%ကျော်ရဲ့မဲရီတဲတဲ့ရေတုံဖြစ်သွားပါပြီဆိုတဲ့စာရန်တွေကိုကင်ပြီးတော့ဆန္ဒပြခဲ့ကြတာပါလုံးလုံးရေးအစောက်ချက်တွေကဘေးကနေဝိုင်းထားခဲ့တာကလွဲလို့ရုပ်ရှင်ပွဲတော်အတွင်းမှာဆန္ဒပြပွဲကငြင်းငြင်းချက်ချက်နဲ့ပြီးဆုံးသွားခဲ့ပါတယ်ရှင်မေလ18ရက်နေ့မှာစတင်ဖွင့်လှစ်တဲ့ဗြိတိသျှပါလီမန်ကိုဒုတိယမြောက်အလစ်ဇဘက်ဘုရင်မကြီးလာရောက်ပြီးတော့မိန့်ခွန်းပြောကြားသွားခဲ့ပါတယ်ဘီယမာကြီးကဝင်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့ကွန်ဆာဗေးတစ်အစိုးရအဆိုပြုထားတဲ့ဥရေကျန်20ခုကိုကြေညာခဲ့ပါတယ်။
အကျဉ်းထောင်တွေနဲ့ပတ်သက်လို့ပြုပြင်ပြောင်းလဲတာအာဂါဒဒုံးကြီးလှုပ်တင်ရေးစကန်တီဆောင်ရည်နဲ့စစ်အသုံးစရိတ်ကိစ္စတွေအထိအဆိုပြုမဲ့ဥပဒေကြမ်းတွေဖြစ်ပါတယ
် tackle extremism in all its forms
အစိုးရမှုတွေတိုက်ဖြတ်ရေးနဲ့လူ့အဖွဲ့အစည်းတွေအတွင်းပေါင်းစည်းနိုင်ရေးကိစ္စတွေကိုဗဟိမကြီးကမိန့်ခွန်းမှာထည့်သွင်းပြီးတော့ပြောဆိုသွားခဲ့ပါတယ်ဗီမာကြီးကအပြီလာ21ရက်နေ့ကအသက်60ပြည့်ခဲ့ပါတယ်။ဒါမဲ့လေသူ့ရဲ့မွေးနေ့ပါတီကိုဝင်းဆန်နန်းတော်မှာမေလ15ရက်နေ့ကခန်းခန်းနာနာကျင်းပပြီးတော့နိုင်ငံတကာကအဆိုအကတွေဖျော်ဖြေပွဲတွေကျင်းပခဲ့တာပါ။ဗီမာကြီးကမြင်းတွေပေါ်နှစ်သက်မြန်နိုးလွန်းတာကိုထင်ဟတဲ့အနေနဲ့ဖျော်ဖြေပွဲတော်တော်များများနိုင်ငံတကာကပွဲတွေနဲ့အတူအရက်ဖက်အစ်စ်ဖက်ညင်းစီအလှပြဖျော်ဖြေပွဲတွေကိုအများဆုံးတွေ့ရပါတယ်။ကဝင်မိသားစုအတွက်တက်မှတ်နေရမှာကြည်ရတော့မင်းသားကြီးဖိလစ်သားဖြစ်သူ Charles မင်းသားအပြင်မြေဖြစ်သူမြီး William နဲ့မင်းသား Harry တို့ကိုလည်းတွေ့ရပါတယ်အသက်60အရွယ်ဒုတိယမြောက်အလစ်ဇဘက်ဘုရင်မကြီးဟာဗြိတိန်နိုင်ငံရဲ့နန်းသက်အရှည်ဆုံးဘုရင်မကြီးလည်းဖြစ်ပါတယ်။အေပီလအမွေးနေ့ရောက်တဲ့နေ့ကလည်းအသက်အကြီးဆုံးနဲ့နန်းသက်အရှည်ဆုံးအလစ်ဇဘက်ဘုရင်မကြီးအတွက်ဗြိတိန်ပြည်သူတွေဝန်ဆောင်နန်းတော်ကိုလာပြီးတော့ဆုတောင်းနှုတ်ဆက်ခဲ့ကြပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own
မေးတဲ့နာကျော်ရဲ့တက်တန်ရောင်သတင်းလွှာတွေပဲဖြစ်ပါတယ်အခုတော့သူယုံကြည်ရာကဏ္ဍပါဂုတပတ်အစီအစဉ်မှာတော့အမေရိကန်နိုင်ငံကပြည်သူ့ကွန်ရီအဖွဲ့ကနေပေးအပ်လိုက်တဲ့2016ပြည်သူ့ကွန်ရီအထူးစုချီးမြှင့်ခံရတဲ့ပုံပြောသူများအဖွဲ့ပူးတွဲထူထောင်သူကိုတန့်စင်ဆိုကသူပါရီကိုယုံကြည်တယ်လဲဆိုတာကိုမျှဝေထားပါတယ်မမိုးဖြူကစီစဉ်တင်ဆက်တာဖြစ်ပါတယ်
မောင်ယုံကြည်ထားတာတော့ပရာဟိတဆိုတော့သူများကိုကောင်းအောင်လုပ်ပေးရတဲ့အလုပ်ပေါ့နော်ဘယ်လိုပဲဖြစ်ဖြစ်ကောင်းအောင်လုပ်ပေးရတဲ့အလုပ်လို့ကျွန်တော်ယုံကြည်ထားပါတယ်ဒါတော့ဆင်းရဲချမ်းသာမျိုးကိုကျွန်တော်တို့လုပ်လို့ရတယ်ဖြစ်ပါတယ်ကျွန်တော်တို့ကရမ်းချမ်းသာတဲ့တတိယကြီးဖြစ်စရာမလိုဘူးသူများအကျိုးလုပ်ဖို့တော့ကျွန်တော်တို့စေတနာဝန်ထမ်းခြင်းဆိုရယ်စိတ်ဓာတ်ရှိမယ်ဆိုရင်ကျွန်တော်တို့လုပ်လို့ရတာပေါ့နော်ဒါကျွန်တော်ကအားမျိုးယုံကြည်ပါတယ်ပေါ့နော်အဲကျွန်တော်တို့စေတနာဝန်ထမ်းဆောင်တဲ့အခါမှာကျွန်တော်တို့ကျွန်တော်တို့ရဲ့ကိုယ်ပိုင်အလုပ်ကနေရတယ်ကျွန်တော်တို့ငွေကြေးတစ်စုံတရာရှိတယ်ကျွန်တော်ဒီနေရာနေရကျွန်တော်နဲ့အတိုင်းတာတစ်ခုရှိတယ်ကျွန်တော်တို့ဖဲ့ပြီးတုံးအောင်ရှိတယ်ကျွန်တော်တို့ရဲ့ကိုယ်ပိုင်အချိန်ကြီးဖဲ့တုံးအောင်ရှိတယ်ကျွန်တော်တို့လှုပ်အားတွေအတက်နိုင်ဆုံးပေးဆက်တာရှိတယ်ကျွန်တော်တို့ရဲ့ကြံ့ကျင်မှုတွေပေးရတာရှိတယ်ကျွန်တော်တို့ရဲ့ထိတ်ဆက်ထားတဲ့ထိတ်ဆက်လှုပ်ဆောင်မှု network ပေါ့နော်အဲ့တော့ဒါမျိုးတွေတော့ကျွန်တော်တို့ပေးရတာရှိပါတယ်စေတနာဝန်ထမ်းပေးရဆိုရင်ကျွန်တော်တို့ဘက်ကလည်းပြန်ပြီးပေးဆက်တာရှိပါတယ်ဆိုတော့စေတနာဝန်ထမ်းလုပ်တဲ့နေရာမှာတော့တချို့ကတော့ဒီအချိန်ကြီးပေါ့နော်ဘဝကိုနှိမ့်ညှုပ်ပြီးတော့လောက်ကြရတယ်ရှိအောင်ဟောဆရာဦးတော်သူဆရာမတော်တန်းမြအောင်တို့အဲဒီတန်းရလန်းကဒီပုဂ္ဂိုလ်တွေတို့ဒါမျိုးဆိုရင်တို့ကတို့အချိန်ကြီးအများကြီးအတွက်လောက်ကြတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ကလူတိုင်းကတို့လိုလုပ်နိုင်ကြမှာလုပ်နိုင်တယ်ဘာလို့လဲဆိုတော့တချို့ကတောင်းသားရရှိနေမိသားစုတစ်ဖက်နဲ့အလုံးလုံးများရရှိနေဒါပေမဲ့ပေါ့နော်ကျွန်တော်အချိန်ပိုင်းလုပ်တဲ့အချိန်ပိုင်းကြီးကိုတက်နိုင်တဲ့လောက်အချိန်လေးတည်းမှာလုပ်တာဟာလေကျွန်တော်တိုင်းပြည်အတွက်အများကြီးမဟုတ်တော့ပါပဲကျွန်တော်တို့တက်နိုင်များလေးနေရာနေကျွန်တော်တို့အများကြီးလုပ်ပြီးရတယ်ဆိုတော့လေကျွန်တော်ဆက်လက်ပြီးအယုံကြည်ထားပါတယ်နော်ဆိုတော့ကျွန်တော်တို့အချိန်ပိုင်းကြီးကကျွန်တော်လမ်းကျွန်တော်တို့အားတဲ့အချိန်လေးမှာလမ်းပေးရခလိသင်ပေးရလည်းဖြစ်ချင်းဖြစ်မယ်တက်ပြီးရလို့ဆောင်းလျှောက်တာလည်းဖြစ်ချင်းဖြစ်မယ်အဲကျွန်တော်တို့နွမ်းပါတဲ့ခလိတွေအတွက်ကျွန်တော်တို့စာအုပ်စာရမ်းတွေလူရလည်းဖြစ်ချင်းဖြစ်မယ်
နောက်ဆုံးကလေးတွေပြောသွားအောင်ပုံပြောပြတာလည်းဖြစ်ခြင်းဖြစ်မယ်အခမဲ့သဘင်ညှက်ပေးရလည်းဖြစ်ခြင်းဖြစ်မယ်ဒါမှမဟုတ်ကျွန်တော်တို့ကိုယ်တိုင်ကျွန်တော်တို့ဆုံးဖြတ်ချက်နဲ့ကျွန်တော်တို့ရဲ့စုစည်းမှုနဲ့လှုပ်ဆောင်ကြတာဖြစ်တဲ့အတွက်ကြောင့်မလို့ဒါဟာကျွန်တော်လူမှုလှုပ်ရှားမှု social mobilization ပေါ့နော်ဒီမိုကရေစီမှာလိုအပ်တဲ့အရာဒါအတွက်လည်းအကျိုးဖြစ်စေတယ်လို့ကျွန်တော်ယုံကြည်ပါတယ်ဒီအချိန်ပိုင်းပရဟိတလုပ်တဲ့နေဟာကျွန်တော်မှာအခက်အခဲတချို့လည်းရှိနိုင်ပါတယ်ရှိနိုင်ပါတယ်ဆိုတော့ကျွန်တော်တို့မှာစွမ်းဆောင်နိုင်စွမ်းအကန့်အသတ်ရှိနိုင်တယ်ဒါကျွန်တော်တို့အရန်အရေးချင်းဒီအချိန်လေးလုပ်နေတဲ့လူတွေ professional လုပ်နေတဲ့လူတွေတော့ကျွန်တော်ကအရေးချင်းရှိခြင်းမှရှိမယ်နောက်ဆိုလိလခဲခြင်းမှလိလခဲလိမ့်မယ်ပေါ့နော်အဲကျွန်တော်မှာအဲ့လိုအခက်အခဲတွေရှိပါတယ်ဒါနဲ့ကျွန်တော်စေတနာမှန်လို့ရှိရင်ကျွန်တော်တို့အတွေ့အကြုံများနေပြီးတော့ကျွန်တော်တို့သင်ကြားပေးပါလိမ့်မယ်ပေါ့နော်။အများအားဒီစာအုပ်တွေမီဒီယာတွေကနေပြီးတော့ကျွန်တော်တို့အများအားလေ့လာသင်ကြားနေပြီးတော့ကိုယ်ကူညီပေးနေတဲ့အတိုင်းပိုင်းကနေပြီးတော့လည်းကျွန်တော်တို့လေ့လာခြင်းအဖြစ်ကျွန်တော်တို့ရဲ့ဒီအလက်ချင်းလေးမှာလုပ်တဲ့ပရဟိတကလည်းအကျိုးရှိတဲ့ပရဟိတတွေဖြစ်အောင်ကျွန်တော်တို့သင်ယူပါလို့ရပါတယ်ပေါ့နော်။နောက်အချိန်ပိုင်းကျွန်တော်တို့အချိန်ပိုင်းလေးလုပ်တဲ့လူတွေမှာတချို့ငွေကြီးကြီးအခက်အခဲရှိနိုင်တယ်ပေါ့နော်။အဲဒါနာမည်ကြီးရဲ့ပရဟိတသမားတွေနာမည်ကြီးရဲ့လူကြီးတွေတက်ကြလှုပ်ရှားသူတွေမဟုတ်တဲ့အတွက်ကြောင့်မလို့ကျွန်တော်ရမုံငွေရှိဖို့အခက်အခဲရှိတယ်ပေါ့နော်။ဒါပေမဲ့ကျွန်တော်ယုံကြည်ထားတာတော့တကယ်စစ်မှန်တဲ့စစ်စစ်မှန်မှန်နဲ့လောက်ကြမယ်ဆိုလို့ရှိရင်ငွေရပြဿနာမဟုတ်ပါဘူးနော်။ဥပမာတချို့သောပရဟိတလှုပ်ရှားမှုတွေကငွေမလိုဘူးပေါ့။ဥပမာကျွန်တော်တကယ်ချင်းတချို့ဆိုလို့ရှိရင်ဒီလက်ဖက်တိုင်းမှာသပွဲထိုးနေတဲ့ကလေးတွေစာတင်ပေးတယ်၊လေးလင်းကလေးတွေစာတင်ပေးတယ်။အပုံပြောပြတယ်၊ကလေးတွေစာဖတ်ပြတယ်၊စာအုပ်လေးဒါမျိုးလို့ကျွန်တော်ငွေမလိုပါဘူး။ဟုတ်။ကျွန်တော်တို့တတ်နိုင်တယ်လို့ကျွန်တော်တို့နိုင်တယ်လို့စတင်လှုပ်ဆောင်ခြင်းအဖြစ်နဲ့ကျွန်တော်အရာဖြစ်ပါတယ်ဆိုတော့နော်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူတင်ဆက်တဲ့သူယုံကြည်ရာကဏ္ဍပဲဖြစ်ပါရယ်ခင်ဗျာ VOA ကနေမနက်ဖြန်မနက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီ9နာရီအထိလိုင်းနိုမီတာ30 kHz 933ညလိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ48 kHz 6185နဲ့လိုင်းနိုမီတာ50 kHz 9995တို့ကနေဖမ်းယူနားဆင်နိုင်ကြပါရယ်ခင်ဗျာခုတော့ကြံနေတဲ့အချိန်တော်တွင်မှသတင်းချင်းညို့ကိုမက်ခင်ပြူတွေကခြေညာပါမယ
်။မေဂန်ပြောင်စုကဗီယက်နမ်နိုင်ငံအပေါ်လက်နက်တင်ပို့ရောင်းချခွင့်ပိတ်ပင်ထားတာကိုပြန်လည်ရုပ်သိမ်းပေးလိုက်တဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားနဲ့ဗီယက်နမ်သမ္မတဂျမ်တိုက်ကွမ်တို့ရဲ့ဒီကနေ့ဟွန်နိုင်းမြို့တော်ကပူးတဲ့သတင်းစာရှင်းလင်းပွဲမှာခြေညာသွားပါတယ်။ဗီယက်နမ်နိုင်ငံအနေနဲ့လက်နက်ဝယ်ရမှာလူခွင့်ရည်နဲ့ဆက်ဆက်တဲ့ကိစ္စတွေအပါအဝင်ဒီကတ်သက်ချက်တချို့ကိုတော့တိတိကျကျလိုက်နာဖို့လိုအပ်နေသေးတယ်လို့သမ္မတဥပမာကပြောပါတယ်။ဒီနေ့သမ္မတနဲ့ဦးတွေ့ဆုံမှုအပြီးမှာဗီယက်နမ်သမ္မတကအမေရိကန်ရဲ့လက်နက်တင်ပို့ရောင်းချခွင့်ပိတ်ပင်ချက်ပြန်ရုပ်သိမ်းတဲ့အကြောင်းကိုရုတ်တရက်မထင်မှတ်ဖဲနဲ့သတင်းတောက်တွေကိုပြောချလိုက်ပြီးတဲ့နောက်မှာသမ္မတဥပမာကအဲ့ဒါလိုပြောကြားသွားခဲ့တာဖြစ်ပါရဲ့ရှင်။ထိုင်းနိုင်ငံမြောက်ပိုင်းရှင်းရိုင်မြို့ပြင်ကဘော်ဒါဆောင်တစ်ခုမှာညဘက်မိလောင်ချွမ်းတာကြောင့်မိန်းကလေး16ယောက်တမန်နဲ့တိတ်ဆုံသွားခဲ့ပါတယ်။တနင်္ဂနွေနေ့ညကနှစ်ထပ်တစ်သားချောင်းဆောင်မိလောင်မှုအတွင်မှာနောက်ထပ်9ယောက်လည်းဒဏ်ရာရခဲ့ပြီးတော့အဲ့ဒီထဲက2ယောက်ကတော့ဒဏ်ရာပြင်းထန်ပါတယ်။ဒီမိလောင်မှုအတွင်မိန်းကလေးငယ်15ယောက်ကတော့ဘာဒဏ်ရာမှမရဘဲလွတ်မြောက်သွားခဲ့တာဖြစ်ပါတယ်။စီးပွားနိုင်ငံကဲဝင်းနဲ့ဒေသကမြို့နှမြို့မှာဒီနေ့ပုံပေါက်ကွဲမှုတွေဆက်တိုက်ဖြစ်ပွားခဲ့တာကြောင့်လူတရာတမန်နဲ့တိတ်ဆုံပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ကြတဲ့အကြောင်းစီးပွားဆွေးနွေးပန်ရုံးတန်ဌာနနဲ့စီးပွားလူခွင့်ရေးစောင့်ကြည့်လိုက်အဖွဲ့ကပြောပါရယ်။ပြည်ထဲပင်လယ်ကဲဝင်းနဲ့တခြားအစိုးရတိကထိန်းချုပ်ရဇဘလာမြို့မှာအသေးကဘုတ်ခွဲတိုက်ခိုက်မှုတစ်ခုအပါအဝင်ဘုံးလေးလုံးပေါက်ကွဲခဲ့တာဖြစ်ပြီးတော့လူ53ယောက်ထက်မနည်းသေဆုံးခဲ့တာပါ။အဲ့ဒီနောက်ဒီဇဘလာမြို့တောင်ဘက်ကီလိုမီတာ60လောက်မှာရှိတဲ့ Thardes မြို့မှာတော့နောက်ထပ်ဒီဘုံးပေါက်ခွဲမှု3ခုကြုံခဲ့ရတာပါရှင်။အီရတ်နိုင်ငံဖာလူဂျာမြို့ကို IS သွေးကြွတွေလက်ထက်ကနေပြန်လည်သိမ်းယူနိုင်ဖို့အီရတ်အစိုးရတပ်ဖွဲ့တွေစတင်ထိုးစစ်ထင်နေကြတဲ့အမျှဒီမြို့အထွေမှာပိတ်မိနေပြီးတော့ဒုက္ခရောက်နိုင်တဲ့အရက်သားထောင်နဲ့ချီအတွက်ကုလသမဂ္ဂအရာရှိတွေကစိုးရိမ်နေကြပါတယ်။ဖာလူဂျာမြို့ကနေထွက်ခွာလို့မရပဲအနေအချားမှာရောက်နေတဲ့ခက်မှန်းချေအင်အားစု1000လောက်အတွက်အထူးစိုးရိမ်နေလို့ကုလသမဂ္ဂကဒီကနေ့ပဲပြောပါရရှင်။တာလီဘန်ခေါင်းဆောင်မူလာအက်တာမွန်ဆူကတိုက်ဆုံသွားတာဟာအမေရိကန်ရဲ့ညွှန်ပေါင်းတပ်ဖွဲ့တွေကိုတိုက်ခိုက်မှုတွေဆက်လုပ်ဖို့ကြံစည်နေတဲ့အဖွဲ့ခေါင်းဆောင်ကိုဖိရှားလိုက်နေတာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။တင်းချင်းညွတ်ကိုမက်ခင်ဖြူတွေးပြောပြသွားတာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသံမှန်ဆိုင်ရာအင်ဂျင်နီယာကတော့ ဘဲလ်ဘာဘာဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOE American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 နာရီ10:00 ထိလိုင်းလိုမီတာ24 25 32 51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှင်နေအားလုံးဘေးပရာဝေးကွာပြီးညီညံ့တဲ့ညတညဖြစ်နေကြပါစေ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.